Welcome to the Voice of America in Burmese.
Minglam na kimasa. Washington ni Robbie American dangani. 2020 October la seye စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24/50လိုင်းလမ်မီတာ190ရူကနေထုတ်လွှင့်ပေးနေပါပြီ။ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တို့ပြောပြပေးပါမယ်။ဥရောပမှာ COVID-19 ကူးစက်မှုတိတ်များတဲ့ဒေတာတစ်ခုဖြစ်တဲ့ Spain နိုင်ငံ Madrid မြို့တော်မှာဒီရောဂါမပြန့်ပွားအောင်ချထားတဲ့တားမြစ်ချက်တွေကိုဒေတာဆိုင်ရာတရားရုံးကဖယ်ရှားကြည့်ခဲ့တဲ့နောက်မှာ Spain အစိုးရကမဒရစ်မြို့တော်အတွက်တောက်ကြမ်းနေမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ data ring ခီးသွားလာခွင့်တားမြစ်ဖို့အတွက်ထောက်ပြန်ချက်တွေကို data ဆိုင်ရာအရာရှိတွေကမလိုက်နာကြတဲ့အတွက်ဝန်ကြီးချုပ် Pedro Sanchez အစိုးရက cabinet အထူးအစည်းအဝေးခေါ်ယူပြီးအခုလိုအရေးပေါ်အခြေအနေကြေညာလိုက်တာပါ။ဒီလိုကြေညာလိုက်တဲ့အတွက်ဝန်ကြီးချုပ် Sanchez အနေနဲ့မြို့တော်မဒရစ်အတွက်ကန့်သတ်မှုအသစ်တွေကိုချမှတ်ဖို့အာဏာပိုရလာပြီဖြစ်ပြီးမြို့တော်အာဏာပိုင်တွေဘက်ကလည်း data ဆိုင်ရာတရားရုံးအမိန့်ထွက်လာပြီးနောက်ပိုင်းသိမြင်ရှုခဲ့ကြတဲ့ရောဂါကာဝေးဆိုင်ရာတန့်တန့်မှုတွေကိုပြန်ပြီးလှုပ်ဆောင်ရတော့မှဖြစ်ပါတယ်။မက်ဒရစ်မြို့တော်နဲ့ဒေတာရင်းမြို့ကိုးမြို့မှာနေထိုင်သူတွေအနေနဲ့ခိုင်လုံတဲ့အကြောင်းပြချက်တစ်စုံတရာမရှိဘဲပြန်ပတ်သွားလာခွင့်မလုပ်ဖို့ပါဝင်ရောဂါကာဝေးဆိုင်ရာတန့်တန့်မှုတွေချမှတ်လိုက်ကြောင်းကျန်းမာရေးဝန်ကြီးကတောက်ကြံတဲ့သတင်းစာရှင်းပွဲမှာပြောပါတယ်။နာဂွန်နိုကာရဘတ်ဒေတာနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားသတင်းနှစ်ပတ်နီးပါးဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရက်သားတည်ဆုံမှုတွေများလာနေခြင်းပါပဲ။ဒီဒေတာရင်အဖြစ်ခတ်တွေချက်ချင်းရက်ဆဲဖို့ကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေးကပိုင်ကြားလိုက်ပါတယ်။လူနေထူထပ်တဲ့နေရာတွေကိုပြစ်မှတ်ထားတိုက်ခိုက်နေကြောင်းသိရတဲ့အတွက်အထူးစိုးရိမ်ကြောင်းလဲလူခွင့်ဆိုင်ရာမဟာမင်းကြီးကကြေညာချက်ထုတ်ပြန်ခဲ့တာပါ။စက်တင်ဘာ28ရက်နေ့ကစခဲ့တဲ့တိုက်ပွဲတွေအတွင်းစစ်သား400ကျော်တေဆုံးသွားပြီးထောင်ပေါင်းများစွာနေအိမ်ဆုတ်ခွာထွက်ပြေးနေရတာပါ။ဒီတိုက်ပွဲတွေအဆုံးသတ်ဖို့အတွက်ရုရှားစစ်အကဂျာဝင်ဆောင်ရွက်ပေးမဲ့ဆွေးနွေးပွဲတွေမှာအာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်ဖက်စလုံးကပါဝင်ဖို့သဘောတူတဲ့ကြောင်းရုရှားနိုင်ငံချိုင်းဝန်ကြီးဌာနပြောကြားချက်ထွက်လာပြီးနိုင်ပန်းကင်မှာပဲမီရှယ်ဘက်စလက်ရဲ့ပန်ကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဂျူလာရင်းမှာအမေရိကန်ကမ္ဘာသတင်းမီဒီယာဌာန USAGN ရဲ့အကြီးအကဲအသစ်ဖြစ်လာတဲ့ Michael Peck နဲ့သူ့အဖွဲ့ဟာသူ့အလုပ်ဆောင်ဝင်ချင်းကစပြီး USAGN ကိုအမေရိကန်အစိုးရရဲ့သတင်းဌာနတစ်ခုဖြစ်အောင်ပြုပြင်ပြောင်းလဲဖို့အပြင်းထန်လုပ်နေတယ်လို့ချက်တပင်းနေ Washington DC တရားရုံးမှာတင်သွင်းတဲ့ဆွဲချက်မှာဖော်ပြထားပါတယ်။အလုပ်ကနေဆိုင်းငံ့ခံခဲ့ရတဲ့ USAGN ဝန်ထမ်းဟောင်း9ဦးကိုစားတင်သွင်းတဲ့စာမျက်နှာ84ညနာပါဆွဲချက်ထဲမှာ Michael Peck နဲ့သူ့အဖွဲ့ရဲ့လုံဆောင်မှုတွေဟာတရားဥပဒေနဲ့မငြိမ်ညွတ်တာဒါမှမဟုတ်လက်စားခြေလာတဲ့သတင်းမီဒီယာကွန်ရက်ကိုနိုင်ငံရေးမှန်းမှုမှုကင်းအောင်ကာကွယ်တဲ့တားမြစ်ချက်ကိုချိုးဖောက်တာမျိုးဖြစ်တဲ့အတွက်သူတို့ရဲ့ဆုံးဖြတ်ချက်နဲ့လောက်ရတွေကိုတားမြစ်ပေးဖို့တရားရုံးကနေပါဝင်ဆောင်ရွက်ပေးဖို့ပန်ကြားထားတာဖြစ်ပါတယ်။ VOA နဲ့တခြားသတင်းမီဒီယာဌာန၄ဦးကိုကြီးကြရတဲ့ USAGN ရဲ့အကြီးအကဲဖြစ်တဲ့တာဝန်ဆထမ်းဆောင်ခြင်းမှာ Michael Peck ဟာသတင်းမီဒီယာဌာန၄ဦးကအကြီးအကဲတွေကိုအလုတ်ဖြုတ်ပစ်ခဲ့တာဖြစ်ပြီးသူအလုတ်မဝင်ခင်နှုတ်ဖက်သွားခဲ့တဲ့ VOA အကြီးအကဲ Amanda Budget နေရာမှာတော့ LSC Beverage ကိုယာယီကြီးခဲ့ခြင်းနဲ့ခံခဲ့တာဖြစ်ပါတယ်။အောက်ဂုလာထဲမှာခွင့်ခံစား권ပေးလိုက်တဲ့ USAGM က CFO အကြီးအကဲဟောင်း Grant Turner နဲ့တခြားအကြီးအကဲအဖွဲ့ဆောင်အရာရှိဟောင်း၄ဦးတို့ကစက်တပရီနေမှာတရားဆွဲဆိုလိုက်တာဖြစ်ပြီးတရားဆွဲဆိုခံရသူတွေကတော့ USAGM ရဲ့ CEO ဖြစ်တဲ့ Michael Peck နဲ့သူ့ရဲ့ဝန်ထမ်း၅ဦးဖြစ်ပါတယ်။ Michael Peck နဲ့သူ့အဖွဲ့ဟာသတင်းတွေအတွက်သတင်းတိကျရေးဆုံးဖြတ်ချက်ကိုဆက်ဖက်တာနဲ့ USAGM ကွန်ရက်ထက်ကသတင်းတောက်တွေရဲ့လူမှုမီဒီယာမှာတင်တဲ့ပုံကိုယ်ရေးသားချက်တွေမှာသမ္မတ Donald Trump ကိုဆန့်ကျင်တဲ့ဗက်လိုက်မှုတွေရှိမရှိတိကျစစ်ဆေးတာတွေလုပ်ပြီး Firewall Violation ဆိုခေါ်တဲ့ပြင်ပဝင်ဆွတ်ခြင်းတားမြစ်ချိုးဖောက်မှုနဲ့မှားယွင်းတဲ့စီမံခန့်ခွဲမှုတွေရှိမှာကိုစိုးရိမ်ကြောင်းတရားစွပ်စွဲမှုမှာဖော်ပြထားပါတယ်။ VOA ကိုတောက်ကြံနေကပြဖို့တဲ့ကြေညာချက်တစ်စောင်တည်းမှာတော့ Michael Peck ကအခုလိုတရားဆွဲဆိုမှုကအဓိပ္ပာယ်မရှိကြောင်းနဲ့သူနဲ့သူ့အဖွဲ့ရဲ့ဆုံးဖြတ်လှုပ်ဆောင်ချက်တွေအားလုံးဟာမှန်ကန်ပြီးတရားဥပဒေနဲ့ညီညွတ်တယ်လို့ဖော်ပြထားပါတယ်။ American တောင်ပိုင်းပင်လယ်ကွက်ဒေသကန်ယူရန်စီကိုဥတီရွေရှားနေတဲ့ Hurricane Moulin Delta ဟာတောက်ကြမ်းနေမှာကုန်းတွင်းပိုင်းကိုရောက်လာနိုင်ပြီးဒီ Moulin ဟာ Texas ပြည်နယ်ကနေ Mississippi နယ်အထိဒေသတချို့အတွက်အလွန်အမြဲကြီးတဲ့ Moulin တစ်ခုဖြစ်ကြောင်း American Hurricane Center ကသတိပေးချက်ထုတ်ပြန်ထားပါတယ်။Hurricane Moulin Delta ဟာ Louisiana ကမ်းရိုးတောင်ပိုင်းမိုင်130လောက်မှာရောက်နေပြီဖြစ်ပြီးဒေသနှုန်းကတနအီကို115မိုင်နှုန်းလောက်တိုက်ခတ်နေတဲ့အတွက် ဟာရီကိန်းပြင်းအားအဆင့်သုံးရှိနေပြီဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်။ဒီဟာရီကိန်းဟာကမ်းခြေနားကတ်လာရင်အားနည်းနည်းပြော့သွားနိုင်တယ်လို့လည်းပြောပါတယ
်။ဘီယူအီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 8.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
။ကျွန်တော်ရမထွန်းမှာ Very American တန်ရဲ့နောက်ဆုံးရမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာတော့ပါမယ်။မြန်မာနိုင်ငံမှာအောက်တိုဘာလ9ရက်နေ့ညပိုင်းထုတ်ပြန်ကြေညာကိုဗစ် -19 ရောဂါကူးစက်ခံရသူအသစ် 1462 ဦးစံချိန်သစ်တင်တွေ့ရှိခဲ့ပါတယ်။အရင်တစ်ပတ်တွေကနေ့စဉ်စစ်တဲ့နှုန်းထက်သုံးဆများတဲ့ဓာတ်ကွဲနမူနာစစ်သက်စစ်ဆေးမှု 15,300 တခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုတနေ့တည်းရောဂါကူးစက်ခံရသူစံချိန်တင်တွေ့ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်ကူးစက်ခံရသူစုစုပေါင်း 13,906 ဦးရှိပြီဖြစ်ပါတယ်။သေဆုံးသူလည်း32ဦးတူလာရမို့စုစုပေါင်း966ဦးထိရှိလာပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာအမြင်စစ်နိုင်တဲ့ဤနဲ့မကြခင်ရပိုင်းတွင်လူပိုများများစစ်လာနိုင်ကြောင်းနဲ့အရေးအပတ်တွေကနေနိုင်စာရင်၃ဆလောက်ပိုစစ်တာဖြစ်ပေမဲ့ကူးစက်မှုကအနည်းငယ်ပဲတက်လာတယ်လို့လည်းကျမိုင်နဲ့အားစားပညာဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါရယ်။နောက်ပိုင်းမှာယောဂကူးစက်ခံရသူတွေနဲ့ပတ်သက်ပြီးပြောင်းလဲလာနိုင်တဲ့အနေအထားပေါ်မူတည်ပြီးရက်ရွာအတွင်းတည်တံ့နေရာတွေနဲ့ပြစ်တော်တဲ့အိမ်တွေမှာပါထားနိုင်ဖို့စဉ်းစားနေတဲ့အကြောင်းလဲဒေါက်တာတန်းနိုင်စိုးကပြောပါရယ်
။နောက်ပိုင်းမှာတော့ဒါ community based system ကိုကျွန်တော်ကဥတည်တာပေါ့နော်။ community based isolation center ပေါ့ဆရာကျွန်တော် CIC လို့ပုံစံမျိုးနဲ့ဖြစ်သွားနိုင်တယ်။နောက်တစ်ခုကတစ်ဖက်ကဒီခြေနေကောင်းတဲ့လူတွေကအိမ်မှာပဲပေါ့နော်။ခြေနေကောင်းတဲ့လူကဒီအိမ်နေတာလူနာရဲ့အသက်အရွယ်ယောဂနေတာတောင်းနေဆက်လက်ပြီးကူးစက်နိုင်တဲ့ဟာတစ်ဖက်ကဆေးရုံနဲ့နီးကပ်တဲ့အခြေအနေပေါ့နော်။လက်ဖာရဲသွားလို့ရမယ့်အခြေအနေဒီဟာယူစုံစမ်းပြီးတော့တောင်းရမှာဖြစ်ပါတယ
်။ဆေးရုံမှာဆင်းနိုင်သူကလည်းဒီနေ့382ဦးအထိရှိတာကြောင့်စုစုပေါင်းပြန်ကောင်းလာသူ6838ဦးဖြစ်ပါတယ်။ဒီရေအတွက်ကပိုးထွေသူစုစုပေါင်းရဲ့30ရာခိုင်နှုန်းနီးပါးရှိတာပါ။မြန်မာနိုင်ငံမှာအရေးကြီးတဲ့ရွေးကောက်ပွဲကာလအတွင်းသတင်းသမားတွေကို COVID-19 ထိန်းချုပ်ရေးကန့်သတ်ချက်တွေကနေကင်းလွတ်ခွင့်ပေးဖို့ပြည်ပြည်ဆိုင်ရာသတင်းသမားများဖက်ဒရေးရှင်းအသင်းချုပ် IFG ကတောင်းဆိုလိုက်ပါတယ်။ COVID-19 ရောဂါပြန့်နှံ့မှုထိန်းချုပ်ရေးနေထဲမှာနေ stay at home ကနေချက်တွေကြောင့်ပြည်တွင်းသတင်းမီဒီယာသမားတွေခီးသွားလာခွင့်ကန့်သတ်ချုပ်ချယ်ခံရသလိုရွေးကောက်ပွဲသတင်းယူဖို့ရှိတဲ့နိုင်ငံသားသတင်းသမားတွေဟာလည်းခီးသွားလာနိုင်ခြင်းမရှိကြောင်းအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ IFG ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ရောင်းတိုင်းဒေသကြီးအတွင်းအိမ်ထဲမှာနေ stay at home ကနေချက်ကိုအစိုးရကစက်တင်ဘာလစတဲ့နေရာစာပြီးခြားထားကြတာဖြစ်တယ်လို့မြို့နယ်အများစုမှာလည်း stay at home အမိန့်ကန့်သတ်ရကိုတိုးချဲ့ခြားထားတာဖြစ်ပါတယ်။အဲ့ဒီအမိန့်အရရောင်းတဲ့အတွင်းကမြို့နယ်တွေအကြားကူးလူသွားလာခွင့်ကိုပိတ်ပင်ထားတာဖြစ်ပြီးစေဝန်တန်းအရေးပေါ်လုပ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကကင်းလွတ်ခွင့်ရကြပါတယ်။ဒါပေမဲ့တရင်သမားတွေကတော့ကင်းလွတ်ခွင့်မရကြဘူးလို့ IFG ကထောက်ပြထားပါတယ်။ကရောကကြာရောက်ချိန်၊ကျမကြီးဆိုင်ရာအကြက်တဲတွေတွေ့နေချိန်နဲ့ရွေးကောက်ပွဲကာလနီးကပ်လာတဲ့အချိန်မှာတရင်မီဒီယာသမားတွေတရင်ရယူခွင့်ရရှိဖို့ကအရေးကြီးကြောင်းတရင်သမားတွေရယူနိုင်တဲ့တရင်တွေကလူတွေရဲ့အသက်ကိုကယ်တင်နိုင်သလိုကရောကတက်ရောက်မှုတန်ရော့ပါစေနိုင်အောင်လည်းဆောင်ကျဉ်းပေးနိုင်ကြောင်းဒါကြောင့်မြန်မာအာဏာပိုင်တွေအနေနဲ့တရင်သမားတွေကိုလွတ်လပ်စွာတော်လာခြင်းပေးဖို့လိုအပ်ကြောင်း IFG တိုက်တွန်းထားပါတယ်ခင်ဗျ။ဖိလစ်ပိုင်တောင်ပိုင်းမင်ဒနာဟုချွန်ဘောကမာရာဝီမြို့မှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအသွာလာပိတ်ပင်တဲ့အမိန့်ကိုသမ္မတရိုဒရီဂိုဒူတာတီကထုတ်ပြန်လိုက်တဲ့ကြောင်းမွတ်စလင်သဘုံတွေနဲ့ပြည်ပကဖြစ်ပွားနေတဲ့နယ်မြေတွေလုံခြုံရေးပုံမတင်းကျပ်သွားခဲ့ပါတယ်။မာရာဝီမြို့နယ်လနာဝဒါစာပြည်နယ်ပတ်ဝန်းကျင်ဒေသတစ်ပိုက်ကိုစက်တင်ဘာလ28ရက်နေ့ကစပြီးအော်တိုဝါလာဂုံအထိ community quarantine ချမှတ်ထားကြောင်းဖိလစ်ပိုင်သမ္မတရိုဒရီရဲ့ website မှာကြေညာထားတာပါ။လနာဝဒါစာပြည်နယ်ရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလုံးဝနီးပါးမရှိတဲ့နေရာကနေစက်တင်ဘာလလယ်မှာပြည်내အုပ်ချုပ်ရေးမှူးအပါအဝင်လူပေါင်း450နီးပါးကူးစက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်စစ်တပ်နဲ့အမျိုးသားရဲတပ်ဖွဲ့ဝင်တွေကကိုရတီလိုက်နာစေနဲ့တဘုံတို့ရဲ့လှုပ်ရှားမှုတစ်ခုစလုံးကိုတပြိုင်တည်းစောင့်ကြည့်နေမှာဖြစ်တယ်လို့လည်းလေ့လာသူတွေကခန့်မှန်းကြပါတယ်။ COVID-19 ကိုအကြောင်းပြပြီးလုံခြုံရေးတပ်ဖွဲ့တွေနေရာချထားတာကိုတရားဝင်လက်ခံရမယ့်အနေအထားဖြစ်လာတယ်လို့လည်းနိုင်ငံရေးသိပ္ပံပညာရှင် Harman Craft ကပြောပါတယ်။မြန်မာနာဝကျွန်းပေါ်မှာရှိတဲ့လာနာဝဒါစာပြည်နယ်ဟာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့ကိုပိုင်အုပ်ချုပ်ခွင့်ပုံပေါ်ရရှိရေးတောင်းဆိုနေတဲ့ မော်ဆန်လက်နက်ကင်အုပ်စု20လောက်ကြာတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာလည်းဖြစ်ပါတယ်။ဗီဒီယိုအတူလေးတွေကို online ကနေရိုက်ကူးဝင်မြနိုင်တဲ့ TikTok application ကိုပါကစ္စတန်နိုင်ငံမှာပိတ်ပင်လိုက်ပြီးဖြစ်ပါတယ်။မော်ဆလင်အများစုနေထိုင်ရာနိုင်ငံတွေအချင်းစရိတာပိုင်းဆိုင်ရာထိခိုက်နိုင်တာနဲ့မဖွဲ့မရပုံတွေတွေ့မြင်ရနိုင်တာကြောင့်အခုလိုပိတ်ပင်တာလို့ပါကစ္စတန်ဆက်သွယ်ရေးအာဏာပိုင်အဖွဲ့ PTA ကပြောပါတယ်။ဥပဒေနဲ့မညီတဲ့ပုံတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ပြီးပိတ်ပင်ပေးဖို့ TikTok ကိုပါကစ္စတန်အာဏာပိုင်တွေကအချင်းချင်းညွှန်ကြားခဲ့ပေမဲ့TikTok ကဒီညွှန်ကြားချက်တွေကိုအပြေအဝမလိုက်နာတာကြောင့်နိုင်ငံတွင်းအသုံးပြုခွင့်ပိတ်ပင်ဖို့အမိန့်ထုတ်ပြန်လိုက်ရတာဖြစ်တယ်လို့လည်း PTA ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ TikTok ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိပါဘူး။ပုံကိုယ်ရေးအချက်လက်တွေလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိတာကြောင့် TikTok application ပိုင်ရှင်ဖြစ်တဲ့တရုတ်အခြေစား Biden's company ဟာလည်းဒီကမ္ဘာလုံးတိုက်နာနဲ့ဖိအားပေးတာကိုခံနေရတာဖြစ်ပါတယ်။အိဒီချင်းအိန္ဒိယနိုင်ငံကလည်းလုံခြုံရေးအကြောင်းပြချက်နဲ့TikTok အပါအဝင်တခြားတရုတ်ကုမ္ပဏီတွေတည်ထွင်တဲ့ applications တွေဒါစင်းနဲ့ချိန်ပြီးပိတ်ပင်ထားပါတယ်။ TikTok အတွက်ဝင်ငွေအများဆုံးရရှိရာ American နိုင်ငံနဲ့တခြားနိုင်ငံတွေမှာလည်း TikTok အသုံးပြုခွင့်နဲ့ပတ်သက်ပြီးစီစဉ်မှုတွေကိုပြုလုပ်နေပါတယ်ခင်ဗျာ။စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
VOA အမေရိကန်တန်ကဆက်လက်တင်ပြနေပါတယ်ရှင်။ကျွန်မခင်ဆိုးဝင်းပါ။မြန်မာနိုင်ငံမှာအထွေထွေရေကောက်ပွဲကျင်းပဖို့တလှခဲ့လို့ပါတော့တယ်။ COVID-19 ကပ်ရောဂါကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲကိုစိတ်ချလုံခြုံစွာအထမြတ်အောင်ကျင်းပနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးတော့ပြည်အောင်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကို VOA ကတည်တံ့ဆက်သွယ်မေးမြန်းထားပါတယ်။အဲ့ဒီဆက်သွယ်မေးမြန်းချက်တွေကအရေးကြီးတဲ့အချက်တချို့ကိုကောက်လို့ပြီးတော့ကျွန်မတင်ဆက်ပေးပါမယ်။တကယ်လို့ဒီကပ်ရောဂါဆက်ပြီးတော့ဆိုးနေမယ်ဆိုရင်ရောရွေးကောက်ပွဲရှေ့ဆိုင်မှုအလားအလာရောရှိပါလားရှင်
။ COVID ကာလမှာကျင်းပသွားတဲ့တောင်မူရီးယားကလားစင်ကာပူတို့တိရီလင်္ကာတို့ရှိပြီးသားတွေသူတို့လည်း COVID ကာလမှာလုပ်သွားတာ။ဦးကျွန်တော်တို့လည်းဆိုတဲ့အမေရိကန်ဘာသာလုပ်မှာမလား။ဒီမှာတို့ရဲ့ကျွန်တော်တို့တော့ပေကြောက်အများကြီးဒီလောက်ရှိနေရတယ်ရွှေ့လားအမေရိကန်မှာ။အမေရိကန်ကရွေးကောက်ပွဲလုပ်မှာမလား။ဒီမှာတို့ရဲ့အဲ့ဒါဒီလောက်သုံးရတဲ့နိုင်ငံကြီးကတော့တို့ပြီးနေရကျွန်တော်တို့ကသူ့ကောက်ဂျာမန်နေတဲ့နေရာကမလို့ဘူးဆိုရင်ဘာကြောင့်ကြာအဲ့ဒါကျွန်တော်တို့ကဟိုဂျာမန်ရေးချိုးတော့ဒီဘက်နဲ့လောက်တာတော့ဘူးဂျာမန်ရေးချိုးတော့ကြည့်ပြီးလုပ်မယ်ဒါကြောင့်မလို့ကျွန်တော်တို့ကကိုဗစ် -19 ရောဂါအကောက်ွယ်စိတ်ထုတ်ကူးစားရေးဘိုးအသင်းအမျိုးသားကော်မတီအမျိုးသားကော်မတီဘိုးအသင်းရဲ့လမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်ဂျာမန်ရဲ့အောက်သားဝန်ကြီးဌာနချုပ်တဲ့ဒါလမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်နောက်ဒေတာဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေရဲ့စံတာချက်တွေကိုလည်းကျွန်တော်တို့ကလိုက်နာပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရုပ်ဝတ်ရှင်ကိုကျွန်တော်ကြိုးစားကောင်းရဲတော့မှာဒါပြည်သူကအဓိကဆိုတာတော့လို့ပါပြည်သူပူးပေါင်းကူညီဖို့လို့ပါ
ဟုတ်ကဲ့ပါဒီရွေးကောက်ပွဲမကျင်းပနိုင်မဲ့ဟိုဟိုစည်ရေးပဋိပက္ခတွေဖြစ်နေတဲ့နေရာတွေရှိပါတယ်ဥပမာရခိုင်ပြည်နယ်မှာဆိုလဲတော်တော်လေးကိုတချို့မြောက်ပိုင်းဘက်မှာမလုပ်နိုင်ဘူးပေါ့နောက်ဆရာဟိုဥက္ကဋ္ဌကြီးကိုယ်တိုင်သွားပြီးတော့ညှိနှိုင်းတာရှိခဲ့တဲ့ဒီဝဒေသမှာရောဟိုဒီဒီမျိုးပေါ့ရှမ်းမြောက်ပိုင်းပေါ့နော်အဲ့လိုမျိုးဒေသတွေမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုကျင်းပနိုင်ခြင်းရှိပါလားရှင်ကျွန်တော
်တို့ဝဒေသကိုကျွန်တော်တို့သွားပြီးတော့ရွေးကောက်ပွဲကျင်းပနိုင်ဖို့အစီအစဉ်ရှိပြီးသွားရလေးလားအဲ့ဒီဝါဒေသတကယ်တော့ပေါင်းတော်နေရာမိကောက်ကိုပြပလို့ခြင်းပြင်ရှိပါဘူးသူဒါဒီဘက်ကတော့တုံ့ပြန်နေသူတို့ကြည်ကြည်ဘူးဘောင်းပိုင်းမှာအခြေအနေရှိတယ်ဒါပေမဲ့ကျွန်တော်တို့အာဏာရဲ့သူ့သွားကြည့်တာအဲ့ဒီဝါဒေသကမဟာမိတ်နယ်မှာရှိတဲ့ဒီဥယျာဉ်မာသိန်းကကနိုင်ငံသားစစ်တေးကပြားတန်တောင်းတော့ပဲရှိတယ်မာသိန်းကကျွန်တော်တို့ကနိုင်ငံသားစစ်တေးကအခြေခံမဲ့နေကြတာသူကမာသိန်းတော့ရှိတယ်ကျွန်တော်ဒီကက2000လောက်ရရှိတယ်။တကယ်တူသူတို့ထုတ်ပြန်ပြီးထုတ်ပြန်လာတဲ့ဝါနိုင်ငံနိုင်ငံသားကတောက်ရှိတယ်။ဒါကျွန်တော်တို့အစုအလုပ်တွေကတောက်မှုတွေကျွန်တော်တို့သုံးပြီးလုပ်ရတယ်။ဒါနဲ့ကျွန်တော်တို့ကအဒီယာလေးအားလုံးမားနေလို့မဟုတ်ကျွန်တော်ဒီကက်ပြရရတော့အချိန်မပြီးတော့ဘူး။အတန်းတို့အချိန်မီအောင်ဆောင်ရွက်ပေးနိုင်တဲ့အခါကျရင်ဒါကျွန်တော်တို့ဒီကောက်ကိုလုပ်ဖို့ကျွန်တော်အစီအစဉ်ရှိရတယ်။အခုတော့ဒီဝါဒေကဝါဒေတာလည်းတော့ဆံလက်ထားခဲ့ရတဲ့အခြေအနေရောက်တယ်။ဒါကပြောတဲ့ရခိုင်တို့အစုလည်းလည်းတိုင်းကပရိပတ်ဖြစ်တဲ့နေရာတွေကတော့ကျွန်တော်တို့အခုချိန်မှာအဲကာလဝင်ကြီးဌာနရဲ့ကြီးရေးဝင်ကြီးဌာနရဲ့ပြည်ရင်းအရေးအတွက်ကျင်းပနိုင်ခြင်းရှိရှိသဘောထားတွေကျွန်တော်တို့ကြောင်းခံထားပါတယ်။ကြောင်းခံထားလို့သူတို့ဆရာသဘောထားတွေရလာပြီဆိုရင်အဲ့ဒီသဘောထားဟိုအခြေခံပြီးတော့ကျွန်တော်တို့ ဒီတော့ဘယ်မှာပြန်နိုင်လဲမြင့်နေတယ်ပြင်ညာပြီးတော့ဒါပေမဲ့အဲ့ခြေမျိုးကျွန်တော်တို့ဒါစောင့်ဆိုင်ပြီးတော့ကြည့်နေတဲ့အခြေအနေရှိပါတယ်ကျွန်တော်တို့ပြကြအမင်းတော့ကျွန်တော်ပြင်ညာနိုင်တယ်လို့
ဟုတ်ကဲ့ပါဟိုဒီရွေးကောက်ပွဲလေ့လာနေတဲ့ဒီဟိုအဖွဲ့တွေကနေပြီးတော့သုံးသက်ချက်ပေါ့နော်သူတို့စစ်တမ်းတွေကောက်ယူတဲ့အခါမှာဒီဒီကယောဂါကာလာကြီးမှာပေါ့နော်ရွေးကောက်ပွဲလာပြီးဘဲပေးနိုင်ဖို့ခန့်မှန်းကြီးက55ရာခိုင်နှုန်းလောက်ပဲရှိရဲဆိုတော့ဒီရွေးကောက်ပွဲတစ်ခုဖြစ်မြောက်ဖို့အတွက်ကဘယ်နဲ့ရာခိုင်နှုန်းလောက်ရှိမဲလာပေးမှရွေးကောက်ပွဲအထမြောက်တယ်လို့ခေါ်နိုင်ပါလဲရှင့်
ကျွန်တော်ဒီမဲပေးတဲ့ရာခိုင်နှုန်းကဒီကျွန်တော်တို့ခုရွေးကောက်ပွဲမှာဥပဒေမှာကဘယ်နဲ့ရာခိုင်နှုန်းလာပေးမှအောင်မြင်တယ်ဆိုတော့တက်ဒီကြက်ထောင်းတဲ့ရှိမှုဒီအများဆုံးရတဲ့လူအများကြီး FPTT Purpose Support ဖြစ်တဲ့အတွက်လာပေးတဲ့လူတွေအကြီးအကျယ်အထက်မှာအများဆုံးရတဲ့လူနိုင်ပါပဲကျွန်တော်ဥပဒေရောင်းတဲ့ဒီလိုပဲသဘောပေါက်တာအဲဒီဆိုတော့ခု50ကျော်ရေရုပ်တော့အခါမှာအဲ့လာတွေကကိုယ်ကြည့်မှဒီမှာပြောင်းတဲ့အခါမှာလာပါကျွန်တော်တို့ရွေးကောက်ပွဲဒီတာဝန်ရွေးကောက်ပွဲဒီဆွတ်တော်ဘုရားရွေးကောက်ပွဲမှာယာနတ်သမထာရမရှိဘူးလာပေးတဲ့လူတွေကအများဆုံးကြားရတယ်မှာအနိုင်ရတယ်ဒါမို့ယာနတ်သမထာရရှိလို့ကျွန်တော်မစိုးရိမ်ဘူးလာပေးတော့ရဲ့အများကြီးရတယ်လို့ကျွန်တော်တို့ဒါအနိုင်ပေးမှာဒါမှမဟုတ်
ပြည်သူ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကို VOA ကတီးတန့်ဆက်သွယ်မိ мян ထားပြီးတော့အဲ့ဒီထက်ကကောက်နှုတ်ချက်တချို့ကိုတင်ဆက်ပေးခဲ့တာပါတီးတန့်ဆက်သွယ်မိ мян ချင်းအပြည့်အစုံကိုတော့တနင်္ဂနွေနေ့ည9နာရီနဲ့တနင်္လာနေ့မနေ့6နာရီမှာထုတ်လွှင့်မယ်မြမဒီမိုကရေစီရေးရအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင
်ကျမဆူမော်ပါရှင်ကမ္ဘာကယောဂကိုဗစ် -19 ကူးစက်တဲ့သူနေ့စဉ်လိုထောင်ထဲချီတွေ့လာရချိန်မှာဖီဘာကလီနစ်ခါမဲ့ဆေးကန်းဒီမှာလူနာထောက်ဝက်ကျော်လောက်မှာပိုးတွေ့ရှိနေတဲ့အခြေအနေနဲ့အရေးပေါ်ဆေးကုသမှုလိုအပ်ချက်အရအခမဲ့ဖျားနာကူးဆေးကန်းတွေဖတ်တိုးချက်ဖွင့်လှစ်နိုင်ရေးစူးစမ်းနေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။ဟုတ်ပါတယ်။အခုဆိုရင်ယောဂဘိုးတန်ရရှိတဲ့သူတွေကိုအချိန်တိုအတွင်းမှာအမြန်ဆုံးပိုးရှိမရှိအုပ်စုလိုက်စစ်ဆေးပေးနေတာမို့ဒီအပိုင်းမှာကိုတထောင်ဝန်းကျင်လောက်နေ့စဉ်လိုပိုးတွေ့ရှိနေတာကြောင့်အခုဆိုရင်မြန်မာနိုင်ငံတစ်ဝန်းလုံးတိုင်းတာနဲ့ COVID-19 ရောဂါပိုးတွေ့ရှိသူပေါင်းက12,000ကျော်အထိဖြစ်သွားပြီးCOVID ကြောင့်သေဆုံးသူကလည်း900ကျော်သွားပြီးဖြစ်ပါတယ်။ဒီလိုကပ်ရောဂါဖြစ်နေချိန်ဖီသူတွေဖျားနာမကျန်းမာလာရင်အခမဲ့ကျန်းမာရေးစိတ်ကူတာမှုပေးနေတဲ့ Fever Clinic တွေထဲမှာအထူးသဖြင့်အင်းစိန်မြို့နယ်နဲ့မြောက်ကလာမြို့နယ်တွေမှာ COVID ရောဂါလက္ခဏာတန်ရရှိသူတွေမှာရောဂါပိုးရှိမရှိစစ်ဆေးပေးနေတာဖြစ်ပြီးဒီလိုနေ့စဉ်စစ်ဆေးမှုတွေထဲမှာစစ်ဆေးသူတွေကထောက်ဝက်ကျော်လောက်နေ့စဉ်ပိုးတွေ့ရှိနေတယ်လို့အင်းစိန်မြို့နယ်ကဆရာဝန်ဒေါက်တာညင်းညီဆိုက VOA မြန်မာပိုင်းကိုပြောပြပါတယ
်။ဒီနေ့50ဝန်းကျင်ပေါ့နော်50ဝန်းကျင်စစ်တဲ့ဟာမှာဟို 50% ကျော်ကျော်ပေါ့နော်။50နဲ့55ရာခိုင်နှုန်းချားမှာတော့ positive ထွက်တယ်။အဲစစ်တဲ့ဟာတွေပေါ့နော်။ဒီနေ့ဆိုရင်58ယောက်ဆက်လိုက်တယ်အမှ28ရောက် positive ဖြစ်တယ်ကျွန်တော်ကတော့အင်းနေရလူတယောက်ဆိုတော့မဟုတ်ဘူးခင်ဗျကျွန်တော်ကတခြားမြို့နယ်တွေကနေလေးစီတခြားပြည်ပကလေးနေရာနေပြီးတော့လွှဲတဲ့ဟာတွေရှိတယ်အဲ့ဒီဟာတွေကိုစစ်တယ်ပေါ့နော်စစ်တဲ့ဟာမှာလည်းကျွန်တော်ကတကယ်ကိုကိုဗစ်လို့တည်ကြတဲ့လူတွေမှပဲချိန်တဲ့လူတွေမှပဲစစ်တာပေါ့နော်တွေ့တယ်ဆိုတော့လည်းကျွန်တော်ကအဲ့ဒီတွေ့တဲ့လူတွေကိုအမိလက်ဆိုင်တခါလဲအင်းနေဆိုင်ကိုတန်းပို့တာသူတို့အိမ်မပြန်ခိုင်းတော့ဘူးစစ်တာတော့တော်တော်များနေပါတယ်
အခုဆိုရင်တော့လူလူကြားမှာနေမကောင်းမကျန်းမာဖြစ်လာသူတွေများလာတဲ့အတွက်ပြည်သူတွေကိုရေးပေါ်ကျန်းမာရေးဆောက်ရှောက်မှုပေးနိုင်မှုအခမဲ့ဖြားနာကူဆေးကန်းတွေကိုမြို့နယ်တွေမှာအသစ်ထက်တိုးချဲ့ဖွင့်လှစ်နိုင်မှုစူးစမ်းနေသလိုစေတနာဝင်နဲ့ဆရာဝန်အင်အားတွေထပ်ဖြည့်နိုင်ရေးလည်းမြန်မာနိုင်ငံဆရာဝန်သင်းနဲ့အတူဝိုင်းဝန်းကြိုးပမ်းနေကြတယ်လို့အခမဲ့ဖြားနာကူဆေးကန်းကွန်ရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ဖွင့်မဲ့မြို့နယ်ရရှိပါတယ်ကျွန်တော်ယာရာစံကြောပစွန်တော်စငယ်မြို့ပေါ့နော်ပြန်ဖွင့်ဖို့လည်းအစီအစဉ်ရှိပါတယ်ဘာလို့လို့ဖွင့်ရည်ရွယ်ချက်ကတော့ကျွန်တော်တချို့မြို့နယ်ကတော့ဖီဘာကလေးနေမရှိတော့အဲ့ဒီမြို့နယ်ကလူတွေကပြဿနာဒါမှတပြရပဲဆိုတော့ပြဿနာပေါ့နော်ဖီဘာကလေးနေမရှိရပုံမှာသူတို့ကအခက်ကျင်းပြစရာမရှိဘူးဖြစ်နေတယ်။အကျိုးဆေးရုံတွေဆိုလဲဆေးရုံတွေမှာလဲလူနာအရန် workload တွေကများတော့တချို့တော်တော်များများမသွားကြရင်တော့ဆေးရုံတွေမှာလဲမရှိတဲ့မြို့နယ်ကလူတွေကအနည်းဆက်ဆုံးမြို့နယ်ကိုလည်းကြောက်ရွံ့လာတယ်။ဒါတော့အမှတမြို့နယ်တမြို့နယ်ဖီဘာကလေးကလူတွေကအများကြီးဖြစ်တော့ဒီအဓိကမြို့နယ်တိုင်းကိုဖွင့်ဖို့အတွက်ကိုတော့ပလန်လုပ်နေတယ်ပေါ့နော်။ကျွန်တော်မြန်မာနိုင်ငံဆောင်များအသင်းရဲ့ကျွန်တော်တို့ဒီ community fever clinic ရန်ကုန်တက်ဝက်ကဲပုံမီလုပ်ကြတာပေါ့နော်
။ COVID-19 ရောဂါပိုးတွေ့ရှိမှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းတွင်မှာ COVID ရောဂါလက္ခဏာတန်ရရှိသူတွေကိုအင်းစိန်နဲ့မြောက်ကလာပါဆေးကန်းတွေမှာတခါတည်းရောဂါပိုးရှာဖွေပေးနေတဲ့အခြေအနေကိုလည်းဒေါက်တာကျော်မင်းထွန်းကရှင်းပြပါဗျာ။အ
ဲလောလောဆယ်တော့ဆင်းရဲရတော့22ခုပေါ့နော်။22မျိုးကတော့လည်းရှိရောကုန်းချံကောပါတော့လူနာကိုရန်နေပြီပေါ့နော်ဒီဆေးကန်းမှာ။ဟုတ်ဒီဘဟန်းကအကယ်ဆမဲ့ဆို23ဖြစ်မှာပေါ့နော်23တခြားလူဖွင့်ဖို့ဟိုတော့အစီအစဉ်ရှိနေဟုတ်အခုကကျွန်တော်မြောက်ကလာဖီဘာကလင်းနစ်ကလည်းဆက်ယူပေးနေပြီပေါ့နော်အင်းစိန်ဆက်ယူပေးနေကျွန်တော်တခြားဖီဘာကလင်းနစ်ကပါတယ်ဆိုအဓိကကိုမေးကြောင်ဖြာလာရာဒီတို့ကြောင်ဖြာလာမဖြာတာတခုပဲပေါ့နော်အဲနောက်တစ်ခုကအနမ်းကြောင်လူနာလာတယ်ဆိုတော့ကျွန်တော်တို့အခုမျိုးနဲ့တော်တော်များများအနမ်းကြောင်စင်တာရှိပြီပေါ့နော်အနောက်စပီယာစင်တာပေါ့နော်နေရာလို့ရှိတယ်ဆိုရင်ကျွန်တော်အဲ့လူနာအနမ်းကြောင်စင်တာပို့လိုက်တယ် တော့ FIFA ကလေးတွေမှာဆွဲယူတဲ့အနေအထားတော့တော်တော်နှစ်ခုမှာပဲရနေသေးတယ်မြောက်ကလာနဲ့အင်းစိန်မှာပဲရသေးတယ
်မြို့နယ်တွေကအခမဲ့ဖြားနာကူဆေးကနေမှာဆေးကလာပြတဲ့သူများလာတယ်လို့နေစဉ်လို့ပိုးတွေ့ရှိမှုဥယျာဉ်ကလည်းများပြားလာနေပါတယ်ဒီလိုအခြေအနေမှာတော့စေတနာဝင်တဲ့ဆေးပညာရှင်တွေဆရာဝန်သူနာပြုတွေဘက်ကဆေးရုံဆေးကနေမှာအချိန်ပြည့်ကုသပေးနေကြချင်းပြည်သူတွေဘက်ကလည်းယောဂါကူဆက်မှုကြိုတင်ကာကွယ်တားဆီးနိုင်ရေးဆောင်ရွက်ရှောင်ရွက်အချက်တွေကိုအထူးလိုက်နာပြီးဝိုင်းဝန်းကူညီပေးကြပါလို့စေတနာဝင်တဲ့ဆရာဝန်တွေကမြစ်တာရက်ခံပါတယ်ရှင်ကျွန်မဆုမမ
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာကျမ်းကောင်နယ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အကြားစီရင်တင်မာမှုတွေကြောင့်ဒေသခံတွေဆက်လက်ထွက်ပြေးနေသလိုရွေးကောက်ပွဲထိခိုက်မှာကိုစိုးရိမ်တာတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကြောင်မဲမျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတာဟာပြည်တော်စုကာလမကြီးရဲ့တောင်ပယ်ချမ်းမှာဖြစ်ပွားနေပြီးကျေးရွာအတော်များများကဒေသခံတွေဟာဘေးလွတ်ရာဖုန်ကြီးကျောင်းတွေမှာတွားရောက်ခိုလုံနေကြတာပါလက်ရှိစီးရီးတင်းမာနေတဲ့အခြေအနေနဲ့ဆစ်ဆောင်တွေတိုးမြင့်လာတဲ့အခြေအနေကိုဆစ်ဆောင်စခန်းတွေကိုတွားရောက်ကူညီနေတဲ့ကမ်းလင့်လင်မြပရာဟိတအဖွဲ့နောင်ပင်ရဲ့အတွင်ရင်မှုဦးဆိုင်နေအောင်က VOA ကိုအခုလိုပြောပါတဲ့
သူရေ3000ကျော်သွားပြီဒီနေ့ဆစ်ဆောင်တစ်ခုတိုးတယ်လေအိုက်ကွေမှာဟိုကျွန်တော်တို့ပုံဦးဒီကတော့ဆစ်ဆောင်နေရှိနေတဲ့ဒီကတော့အေးချမ်းသွားတယ်။ငကူမူလဖြစ်တဲ့အဲ့ခံခိုင်းတောင်ထိပ်သက်ပဲ။အတက်တွေကလည်းအဲ့ဘက်ကိုရောက်သွားပြီဆိုတော့အဲ့အပေါ်မှာတော့တော့ရှုပ်နေတာပေါ့။အဲ့ကဒီနေ့အဲ့ဒါပဲလေခံခိုင်းအဲ့ဟိုဟိုက်ကွီဆစ်ဆောင်စခန်းတူးတယ်ဆိုတော့အဲ့အပေါ်ဘက်ကအနားအောင်နားချံဆိုတော့အဲ့အဲ့ကဆစ်ဆောင်တွေပြေးလာ။ကျွန်တော်တို့လည်းလမ်းမှာပဲတွေ့တာ။ထော်လာနီးလုံးတို့တွေထော်လာကြည့်နေနဲ့ပြေးလာကြတော့ဗျာ။
ကြာသာပရိနေအထီတော့ပရာဟိတအသင်းတွေအလူရှင်တွေကူညီပေးတာကြောင့်စမ်းနက်ရိက္ခာပိုင်းမှာအတန်အသင့်အဆင်ပြေနေပေမဲ့ကိုဗစ်ကာကွယ်ရေးအတွက်နှာခေါင်းဆီးဆက်ပြားလက်ဆေးရည်စီးဝါးနဲ့အမျိုးသမီးလဆင်သုံးပစ္စည်းတွေလိုအပ်နေတယ်လို့လူဦးရေများပြားတာကြောင့်အင်နာတွေလည်းလိုအပ်နေတယ်လို့ပြောပါတယ်ဒီကနေ့မနေ့မှာတော့ပရာဟိတအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့တွေစုစုပေါင်း10ပွဲလောက်ဟာဆစ်ဆောင်စခန်းတွေရှိရာကိုတွားရောက်ခဲ့ပါတယ်လူမှုဝန်ထမ်းကဲဆေးရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနကဆစ်ဆောင်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာကိုအဓိကထောက်ပံ့ပေးနေကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကြောင်မဲခရိုင်ရဲ့ခရိုင်ဦးစီးမှုဦးသိန်းဝင်းထွတ်ကပြောပါတယ်
တော်တဲ့လည်းတော့တောင်းနေရတယ်ကျွန်တော်တို့ဆိုင်ရခါဖို့ကျွန်တော်တော့၆ပတ်တာပဲ toilet ရအဆင်မပြေတဲ့အတွက်ကျွန်တော်အိုက်ပန်းကြဖို့ရနေကျွန်တော်ဆိုင်တည်လို့တေဖို့ဟိုတာလုပ်နေပါလေသူတို့ကအန်ဂျူလန်ကားနဲ့ဆိုတော့တစ်ခါသွားရင်သူတို့ကတေဘန်း၅ဘန်းလောက်ပဲကားတာဆိုလေကျွန်တော်အဝေးစားတွေလည်းနောက်ပိုင်း၆ပတ်မှရှိရသူကလေးပစ္စည်းတဲမျိုးပေါ့နော်ဟုတ်
လက်ရှိကောက်ယူထားတဲ့စီရင်ရအင်တောင်စု404စုလူဦးရေ1142ဦးအတွက်ထောက်ပံ့ထားကြောင်းပြောပါတယ်ကြောင်မဲမျိုးနဲ့မဲဆန္ဒနဲ့အမှတ်နှစ်ရဲ့ပြည်내လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကကြောင်မဲမျိုးအတွင်းမှာလည်းဆစ်ဆောင်တွေကိုကိုကြီးထောက်ပံ့မှုအလူခံဌာနဖွင့်ပြီးဆောင်ရွက်နေကြောင်းနဲ့လာရှိုးတီဘောနောင်ပိန်တို့ကနေလဲပရိုက်တာအဖွဲ့တွေတွားရောက်ကူညီပေးနေကြောင်းပြောပါတယ်သူကလက်ရှိဖြစ်နေတဲ့တိုက်ပွဲဟာရက်ရှည်ကြလာမယ်ဆိုရင်ရွေးကောက်ပွဲကိုထိခိုက်နိုင်ကြောင်းလည်းအခုလိုပြောပါတယ
်တိုက်ပွဲပုံစံကတော့ကျွန်တော်တို့ခန့်မှန်းကြည့်ရတာကရက်ကြာရတော့မတော်တော့ဘူးအဲ့ဒီရက်20ထက်ကျော်တော့ရင်ကျွန်တော်တို့ဒေတာမှာရေးတော့ပွဲစိတ်ဟုတ်ဖြည့်ထုတ်လာမှာပေါ့တဘောကတော့နေမတက်လို့စီးရဲစီးရဖြစ်နေလို့ရေးတော့ပွဲကျင်းမှရင်တရားမျှတမှုမရှိနိုင်အောင်ပါများနဲ့အိုး2015တော့ရောမိုင်းရှိဆက်မှာဆိုင်းရမှုရတယ်ရေးတော့ပွဲစိတ်အဲ့ဒါကတော့ကျွန်တော်ဆွေးရရတယ်ပေါ့
လက်ရှိအခြေအနေမှာတော့ဆစ်ဆောင်တွင်နေထိုင်တဲ့ကျေးရွာတွေမှာကိုဗစ် -19 ကူးစက်တာမရှိသေးတဲ့အတွက်ယောဂပြန်ပွားမှာအထူးစိုးရိမ်စရာမရှိသေးပေမဲ့ဆစ်ဆောင်ဘုံကြီးကျောင်းတွေမှာကျန်းမာရေးလမ်းညွန်ချက်တွေကိုလိုက်နာဖို့တော့အခက်အခဲရှိနေတယ်လို့ပြောပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ဘရော့ဘက်ကသူတို့ရဲ့တက်စခန်းတွေကို RCSS တပ်ဖွဲ့ဝင်တွေကလာရောက်ပြစ်ခတ်တိုက်ခိုက်တာရှိကြောင်း VOA ကိုပြောဆိုထားသလို RCSS ဘက်ကလည်းတမ်ဘရော့ကထိုးစစ်ဆင်တာကြောင့်ခုခံတိုက်ခိုက်တာဖြစ်ကြောင်းပြောဆိုတာတွေရှိပါတယ်ဒေသခံပြည်သူတွေကတော့ဗုဒ္ဓဦးနေကတမ်ဘရော့ကရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်တာရှိကြောင်းနဲ့ RCSS ကလည်းကြောင်မဲမျိုးဝင်အစိုးရတပ်ရင်းကိုလာရောက်ပြစ်ခတ်တာပြည်အောင်စုလမ်းမပေါ်မှာစစ်ရင်တန်းကိုပြစ်ခတ်တာတွေရှိကြောင်းပြောဆိုကြပါတယ်ဒီရက်ပိုင်းအတွင်းမှာတော့တမ်ဘရော့ဘက်ကစစ်အင်အားထပ်မံတိုးမြင့်လာတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဆလာဒီကဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြသလဲဆိုတာကိုကြည့်ကြအောင်ပါ။မူရင်းအဝမူရင်းအသုံးထုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကျော်စွန်းသားပါ။ A coronavirus wave is hitting Myanmar. but Suki vows elections will go ahead. Myanmar coronavirus pyanat mu ti thwan ni bime. Aung San Suu Kyi ga yue kaw pwe ku set lut mae lo pain chat tha jin soe kaung sin na. Chibani Matani na Cape Diamond do yee de saung ma go di Washington Post ga thon nu pyaw pya ba mae. Coronavirus ku set mu na di twet de so mu mya pya la pi. Mnai minin phit ya de achi ni twet taung man sa ga pyaw de min kwun the ma bae. Aung San Suu Kyi ga yue kaw pwe ku November 6 ya ma jin ba mae lo le pyaw cha twa ga ba de. Aung San Suu Kyi ye NRI nai ma bae so ra tan pya shi ja mu lu bime. American တနာယူကောက်ပွဲအတွက်စိုးရင်ကြရစီနေသလိုပဲမြန်မာနိုင်ငံယူကောက်ပွဲမှာလည်း NRI ထောက်ခံသူတွေစတဲ့ချီပြီးမယုံတွေမှာစူးယုံလာမဲ့ကိစ္စအတွက်ရတဲ့မအေးဖြစ်ရပါသလားတချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဆေးဥချုပ်ရေးကနေအစဉ်ကူးပြောင်းလာခဲ့တာနှစ်တွေကြာမြင်ခဲ့ပြီးတည်တိုင်းအောင်မမြတ်မတနဲ့နှေးကွေးလေးလံနေစေဖြစ်တဲ့ညံချင်းသောမြန်မာကျန်းမာရေးစနစ်ကိုလည်းပဲမိမောင်းထိုးပြနေတယ်လို့ဆိုထားပါတယ်မြန်မာ COVID-19 ကာယရောဂါကြောင့်သေဆုံးရမှုဟာတသိန်းမှာတယောက်သာရှိပြီးတသိန်းမှာ65ယောက်တောင်ရှိနေတဲ့ American ပြည်ထောင်စုနဲ့ဆိုင်ရင်မများစပါနဲ့ပြီးခဲ့တဲ့ရက်သက်တပတ်အတွင်းမှာတော့ပုံမှန်မြင့်တက်လာခဲ့ပါတယ်အခုကကူးစက်မှုအများဆုံးရှိနေတဲ့ရန်ကုန်နဲ့တခြားနေရာတွေမှာ Quarantine Center တွေဆေးရုံစီပေးကန်တွေတိုးချက်ပြီးစစ်နာရှင်တွေကလည်းပဲအကြုံမှန်တဲ့လှုပ်ဆောင်နေကြပါတယ်ဒါပေမဲ့လည်းလူနာအရေးအတွက်နဲ့ဆေးဝန်ထမ်းအရေးအတွက်လုံးစွာမမျှမတရှိနေစေဖြစ်တယ်လို့အမည်မဟုတ်လို့သူဆရာဝန်တူကိုကူကားရေးထားပါတယ်။နိုင်ငံရေးပါတီတွေကလည်းလူ90ခန့်မစုဝေးရဆိုတဲ့အမိန့်ကိုဆန့်ကျင်ပြီးလူထောင်ချီတဲ့မဲဆွဲတရားပွဲပြုလုပ်ခဲ့ကြပါတယ်တဲ့။ NLD ဟာနိုင်ငံရေးအရာအကောက်နေပေမဲ့ကာယရောဂါကြောင့်နိုင်ငံစီးပွားရေးအခြေအနေကတော့နှိမ့်ချနေခဲ့တယ်။ဒါပေမဲ့ရန်ကုန်မြို့နေရာအနှံ့မှာတော့ NLD အလံတွေဘလူးပြန်နေရာကိုတွေ့ရပြီးဒီပါတီတွေသာလျှင်စီးပွားရေးကိုလွှမ်းခြုံထားပြီးစစ်တော်အမှတ်25ရာခိုင်နှုန်းရယူထားတဲ့စစ်တပ်ကထိမ့်မိနိုင်တဲ့တခုတည်းသောပါတီဖြစ်တယ်လို့လူတွေကဆုညံတယ်လို့လည်းဆိုထားပါတယ်။ဆရေးဆရာသမိုင်းပညာရှင်တမ်းမြင့်ကတော့လူတွေကြီးညိုလေးစားခံရတဲ့ဒေါန်ဆန်းစုကြည်အနိုင်ရမှာကတော့ပြည်ချက်လောက်ပဲ။ဒါပေမဲ့ဒါဟာနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေဟာဆက်ဆက်မှုရှိနေဘူးဆိုတာကိုပြသနေတယ်။မြန်မာနိုင်ငံမှာနိုင်ငံရေးဆိုတာပုဂ္ဂိုလ်ရေးပဲ။ Politics in Myanmar is about personality.လွန်စွာမမြတ်မတတဲ့စီးပွားရေးစနစ်စင်ရချမ်းသာကွာဟမှုမြင်မာလာတာကာယောဂါကြောင့်အလုတ်ကိုင်းနဲ့ဝင်ဝေဆုံးရှုံးရတာဆတဲ့ဒီပြဿနာတွေအလုံးဟာနိုင်ငံရေးမှာမထင်ရှားဘူးလို့ပြောကြောင်းကိုကာရေးသားထားပါရခင
်ဗျ UAE American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒူဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုတင်ဆက်ပေးသွားပါမယ်။ကျွန်မခင်မထွေးပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကဒီလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့အမျိုးသမီးတွေရဲ့စိတ်ဝင်စားမှုပါဝင်လှုပ်ရှားမှုတွေကိုလေးလာစောင့်ကြည့်စစ်တမ်းကောက်ယူနေတဲ့ New Myanmar Foundation အဖွဲ့ကရွေးကောက်ပွဲအကြံပေးမျက်မျက်နှာနာတင်တဲ့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးခဲ့ပါတယ်။ဒီလိုရွေးကောက်ပွဲနဲ့အမျိုးသမီးတွေပါဝင်မှုအပြင်ဒီမြန်မာနိုင်ငံရေးမှာဥဆောင်မှုအခမ်းအနားတွေမှာအမျိုးသမီးတွေဘလောက်အတိုင်းအတာအထိနေရာရလာနေကြပြီလဲဒီအမျိုးသမီးတွေပိုပါဝင်လာအောင်ဘယ်လိုအခြေအနေတွေရှိဖို့လိုအပ်နေသလဲဆိုတာနဲ့အနာဂတ်နိုင်ငံရေးမှာအမျိုးသမီးကောင်းဆောင်တွေပုံမှုပေါ်ထွက်လာဖို့အလားအလာတွေနဲ့ပတ်သက်လို့လည်းမမျက်နှာနာတင်တဲ့ဆက်သွယ်မေးမြန်းချတာကိုဒီသတင်းပေအမျိုးသမီးခန္ဓာမှာတင်ဆက်ထားပါရရှင်မျိုးသမီးနဲ့ရွေးကောက်ပွဲပါဝင်မှုအပြင်ပေါ့နော် ဒီကျမတို့ဒီအမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုခံနာတွေမှာပါဝင်လာဖို့အချိန်နဲ့ပတ်သက်ပြီးတော့လည်းနည်းနည်းဆွေးနွေးစီချင်ပါတယ်ဒီမြန်မာနိုင်ငံရဲ့လူကြီးတဝက်ကျော်ဟာအမျိုးသမီးတွေပါဆိုတော့ဒီအမျိုးသမီးတွေအနေနဲ့နိုင်ငံရေးစီးပွားရေးလူမျိုးရေးခံနာအသေးသေးမှာဆုံးဖြတ်နိုင်ခွင့်ရှိတဲ့ဦးဆောင်မှုနေရာတွေမှာပါဝင်တဲ့နေဆိုတော့ကျမတို့အခုအချိန်မှာတော့ဒါပြောဖို့မလိုတော့အောင်အတော်များများကလည်းလက်ခံချပြီးတဲ့အခြေအနေဖြစ်လာနေပြီလို့ထင်ပါတယ်ဒါပေမဲ့လေဒီတကယ်တမ်းဥဆောင်မှုနေရာတွေမှာအမျိုးသမီးတွေပါဝင်မှုဟာဖြစ်တဲ့အတိုင်းတာတစ်ခုကိုရောက်နေပြီလို့ထင်ပါသလားရှင
်။ဟိုကျမတို့ဟိုပါပေါ့။ဥမာအဖြစ်ဆိုရင်ကျမတို့ဒီအမျိုးသမီးတွေကတော့အခုနိုင်ငံဖြစ်စင်မှာတော့ပါဝင်လာပြီပေါ့နော်။အဲဒီကိုယ်စားလှယ်တွေလည်းဖြစ်ပြီးတော့တရားလွှတ်တော်ထဲမှာလည်းဒါမျိုးနေမျိုးအစိုးရပြုတဲ့ဟာကြီးဒါရှိပြီပေါ့နော်။ဒီအစိုးရအဖွဲ့ရင်းမှာဆိုလည်းဒါပါဝင်လာပြီပေါ့နော်။မဝင်ကြီးချုပ်အနေနဲ့လည်းအဲဒါပါဝင်လာတာတွေရှိတယ်ဒါပြည်နယ်နဲ့တိုင်းပြည်မှာ။ဒါပေမဲ့တိုးတော်လေးပဲကျမတို့ဟိုပါပေါ့ဒီရာဂိုင်းလုံးအဖြစ်ဒါကြည့်မယ်ဆိုရင်တော့ဒါနည်းနေသေးတယ်ပေါ့နော်။ဥမာအဖြစ်တစ်ခုပြောမယ်ဆိုရင်တော့ဒါပြည်ထောင်စုကောက်ပဲကော်မရှင်မှာဆိုရင်ကျမတို့ဒီအလုံး15ဦးရှိရပေါ့နော်ဒီဥက္ကဋ္ဌပါဦးမှာအဲအကုန်လုံးကဒါအမျိုးသားတွေဒီပဲပေါ့နော်။အဲ့လိုပုံစံမျိုးလေးတွေအဲကျမတို့ဟိုအတွေ့ရတယ်။နောက်ဒီကောက်ပဲကော်မရှင်ရဲ့ဒီမျိုးနဲ့အဆင့်လို့နော်ဒီခရိုင်အဆင့်နေမှာဆိုရင်လည်းမျိုးသမီးပေါ့ဒီအရာရှိတွေအဲဒီဥက္ကဋ္ဌတွေပေါ့နော်ဒီဒီမျိုးနဲ့ဥက္ကဋ္ဌလို့ဟာမျိုးတွေမှာလည်းပါဝင်မှုကဒါနည်းနေသေးတယ်ပေါ့နော်။ဒါအစိုးရအဖွဲ့ကြီးမှာဆိုတော့ပို့ပြီးတော့မှဒါဒီကထင်ရှားတာကတော့အဲဒီကောင်းဆောင်ပိုင်းကဏ္ဍလေးမှာအမျိုးသမီးရေအနေနဲ့ကတော့ဒီရာဂိုင်းလုံးအဖြစ်တော့ဒါလုံလောက်မှုမရှိသေးဘူးလို့တော့ပြောရမှာပေါ့နော
်။ဟုတ်ကဲ့အဲ့ဒီလိုမရှိသေးတာကဘယ်လိုအခြေအနေတွေကြောင့်ပါလဲရှင
်။မဖြစ်သေးတာလေဆိုတဲ့အပိုင်းကကျတော့ကျွန်တော်တို့ဟိုပါပေါ့ဒီအကြောင်းရင်းကတော့အများကြီးရှိတယ်ပေါ့နော်။ပထမတစ်ချောင်းကကျတော့ဒီအမျိုးသမီးတွေမှာကျတော့သူကနိုင်ငံရေးလုပ်ဖို့ဆိုရင်စဉ်းစားရတဲ့ဟာတွေရှိရပေါ့နော်။ဒါကုတ်ကလေးကိုကိုကကလေးထိမလားနိုင်ငံရေးလုပ်မလားပေါ့နော်ဒါမှမဟုတ်လို့ရှိရင်ဟိုညာတော့အဖြစ်ကဒီကျမပြီးမှဆိုရင်တော့ဒါအမျိုးသမီးတွေကဒါကိုမိဘကိုပြုစုရတော့ဒီကိုရဲ့ဒီအိမ်နိုင်ရေးမှဆိုလို့ရှိရင်လည်းဒါကိုအမျိုးသားကိုဦးစားပေးလိုက်တာမျိုးပေါ့နော်ဒီလိုမျိုးဒီဆွတ်လွတ်ပြီးတော့အရင်းနှာခံနာများရဲ့အခါမှာကျတော့ညာကလေးမွေးတာပဲဖြစ်ဖြစ်ဒါတစ်ခုခုပေါ့ဒီကျမရေးနေရှင်းလာပြီဆိုလို့ရှိရင်လည်းကိုရဲ့ဒီယုံကြည်ချက်ပေါ့ဒီအထူးသဖြင့်ကတော့ဒီနိုင်ငံရေးဆိုင်ရာလုပ်ငန်းတွေကိုဒါဆွတ်လွတ်လိုက်ကြတဲ့ဟာတွေလည်းရှိပေါ့နော်ကျွန်တော်ကတပိုင်းမှာအဲ့ဒါဘာရည်ရတော့ကျွန်တော်တို့ဒီပညာရေးပိုင်းပေါ့နော်ပညာရေးပိုင်းမှာလည်းပဲဒါအမျိုးသမီးကြီးတွေပေါ့နော်အထူးသဖြင့်ကတော့အမသမီးနဲ့သားနဲ့ရှင်နေဆိုရင်ဒါတချို့မိသားစုတွေမှာဆိုရင်သားကိုပို့ပြီးတော့မှဦးစားပေးတယ်ပေါ့နော်ဒါသမီးကြတော့ဒါအချိန်နဲ့လို့အိမ်အောင်ပြုတယ်ဆိုရင်ဒါသူ့ယောက်ျားနေပြီးတော့မှသူ့ကိုဒါရှာဖွေပြီးတော့ကျွေးမြေးလိမ့်မယ်ဒါပညာမတက်ရင်လည်းဖြစ်တယ်ပေါ့နော်ဒါအိမ်ကြီးကြကိုနိုင်အောင်လုပ်ဆိုတဲ့ဟာမျိုးတွေနဲ့ဒီလိုမျိုးဒီအယူဆလေးတွေကတော့ရှိနေလို့မျိုးပေါ့နော်အဲရှိနေသေးတဲ့အချိန်မှကြတော့အဲဒီလိုအထူးသဖြင့်ကတော့ဒီနိုင်ငံကြီးဖြစ်စဉ်လို့ဟာမျိုးမှဆိုရင်တော့တချို့မိသားစုတွေကဒါအမျိုးသမီးနဲ့မိန်းကလေးနဲ့နိုင်ငံကြီးနဲ့ဘာဆိုင်လို့လဲဒါမတင်တော်ဘူးပေါ့နော်ဒါဟိုဟာဒီအတိုက်ခက်တွေများတယ်ပေါ့နော်မလုပ်ပါနဲ့ဆိုပြီးတော့မှသိပြီးတော့မှအားပေးလို့မရှိဘူးပေါ့နော်အဲ့လိုမိသားစုတွေကလည်းကျွန်တော်တို့ဒီမှာရှိနေလို့မျိုးပေါ့နော်ဒါပြောရမယ်ဆိုလို့ရှိရင်တော့ဒီရည်ကြီးမှုတလေးထုံးနှံတွေအရာရောဒါရှိရဲ့ဒီရှိယူဆွေးနေတဲ့ဒီအစင်သားတွေရှိတယ်ဒီအတိုင်းဝန်းကြီးမှာတော့ဒါအမျိုးသမီးတွေကနိုင်ငံကြီးမှာပါဝင်ဖို့ဆိုရတော့ဒါလေးအရရှိနေသေးတယ်ပေါ့နော
်ဒီလိုအခက်အခဲတွေနေသွားအောင်ဆွဆွပြောတဲ့ထုံနှန်းစင်လာအတားစီတွေပြောင်းနေပြီးတော့အမျိုးသမီးတွေနိုင်ငံရေးဦးဆောင်မှုမှာပုံမပါဝင်လာဖို့ဆိုရင်အစိုးရနောက်အရက်ဖက်အဖွဲ့အစည်းတွေဒီမန္တနာတင်းတို့လိုအဖွဲ့တွေအပါဝင်ပေါ့နော်အရက်ဖက်လူမှုအဖွဲ့အစည်းတွေနောက်လူတဦးချင်းစီကရောဘာတွေအဓိကလှုပ်ဆောင်ဖို့လိုအပ်တယ်လို့ထင်ပါတယ်ရှင
်အဓိကတော့ဒီအမျိုးသမီးတွေပါဝင်လာနိုင်ဖို့ကိုအားပေးရမယ်ဒါလို့ဆိုကျမတို့အဲ့ဒီမှာမိဘလေးတစ်ခုမှပေါ့နော်ဒီအမျိုးသမီးတွေရွေးကောက်ပွဲဖြစ်စဉ်တွေမှာပါဝင်လာဖို့ဒီနိုင်ငံရေးသမားတွေကိုနှိုက်ကောက်အောင်လူလူလာလာနဲ့အဲဒီကျိုးစုလက်ခံနေရတာဆိုတဲ့မိဘမှာသူကဒီလူလာတယ်ဒီကျိုးစုတယ်လို့တာခေတာကဒီဒီစေရကမျိုးကြော်ပဲရှိရပါတော့ဆိုတော့ဒီသဘောကကြတော့အမျိုးသမီးတွေပါဝင်လာလို့သူတို့ကျိုးစုတယ်ဒါပေမဲ့တိုးတော်လေးပဲတကယ်ကိုဒီကောင်းဆောင်ပန်းဆိုင်ရာအနေရမျိုးတွေမှာဒါတကယ်ဝင်မှာဥမာအဖြစ်ဆိုရင်နိုင်ငံရေးပါတီတစ်ခုရဲ့ဥက္ကဋ္ဌဆိုရင်ကျမတို့ဘယ်နှယောက်ရှိမလဲပေါ့နော်ပါတီဥက္ကဋ္ဌအနေနဲ့အမျိုးသမီးဖြစ်တာစိတ်နာကြီးလေမရှိဘူးပေါ့နော်ကြော်ဒီဟာကကျတော့တိတာထင်ရှားတယ်ပေါ့နော်တိတာထင်ရှားတယ်ဆိုတော့အမျိုးသမီးတွေကတော့ဟာပါပါဟာပါတီဝင်မှလုပ်ပါအဲဒီလိုတော့ဟိုဖိတ်ခေါ်တဲ့ဟာတွေရှိတယ်ဒါပေမဲ့တကယ်တမ်းထိပိုင်းဆိုင်ရာပေါ့ကောင်းဆောင်မှုပိုင်းကိုရောက်ဖို့အတွက်ကျတော့ဒါအဟံတားတွေဒီအားပေးမှုတွေကတော့နည်းနေလို့မျိုးပေါ့နော်အမျိုးသမီးအချင်းချင်းကတော့သူတို့ဒီဖိတ်မှတဲ့ဟာပံ့ပိုးတဲ့ဟာတွေတော့ရှိပါတယ်ဒါပေမဲ့လည်းပဲအဲဒီလိုမှတချို့အပိုင်းတွေမှာတော့ဒီလိုဝက်ချက်တွေတော့ဒါရှိနေသေးတယ်ပေါ့နော်နောက်ဆုံးဒီနေသေးတာအဆပေါ့လေဥမာအမျိုးသမီးတွေအနေနဲ့ဒီကိုယ့်ရဲ့ဒီကိုယ်ပိုင်ကိုယ်စိတ်ဆန္ဒနဲ့ကိုယ်လူလူလက်လက်နဲ့ဒါမဲသေးခွင့်ရှိလားလို့အဲဒီနေ့တဲ့မိကုန်းမှာတော့မှကျွန်တော်တို့ဒီ64ရာခိုင်နှုန်းလောက်ကပဲဒါလူလူလက်လက်နဲ့မဲပေးလို့ရတယ်လို့ဖြေပြီးတော့မှကျန်တဲ့ဒီ6ရာခိုင်နှုန်းလောက်ကကြတော့ဒါအိမ်ရမိသားစုက jore ya ja te kai ne party ကို ထည့် လိုက် တယ် လို့ နော် အဖေ က ဒီ party ကို ထည့် ပါ ဆို ပြီး ရောမှာ ပြော လို့ ထည့် လိုက် တယ် ဆို တော့ ဒီ ဆွမ်း မှု တွေ ပေါ့ နော် တခါ လေ ကြ တော့ လေ ဒီ အမျိုး သမီး တွေ ကို နှိုက် ကို ဒီဟာ က ဒါ ဆွမ်း မှု တွေ ဟာ ဒါ က တို့ ရဲ့ အခွင့် အရေး ဖြစ် တယ် ဆို တဲ့ ဟာ မျိုး ကို တို့ ဒီ သိ နေ ရင် တော့ မှ ဒါ အလွယ် တကူ နဲ့ ပဲ ဒီ လက္ခဏာ လိုက် တဲ့ ဟာ မျိုး ပေါ့ နော် ဟော ကောင်း မှု ပိုင်း ဆို ရင် လည်း ပဲ သူ ခေါင်း ဆောင် နိုင် တယ် ဆို တာ သူ့ ကို နဲ့ သူ တို့ သိ တယ် ဒါ ပေမဲ့ လေ အများ နဲ့ ဟော ဖြစ် တဲ့ ခါ ကြ တော့ အများကို ဦးစား ပေး လိုက် တာ မျိုး လို့ ကို က ဒီ လက်လျှော့ ပေး လိုက် ရတာ မျိုး ပေါ့ နော် ဆက်လက် မျိုး ရှိ ပြီး မျိုး လေး တော့ ဒီ အမျိုး သမီး မျိုး တော့ ဒါ ရှိ တာ ပေါ့ နော်
အဲ့ အနေ နဲ့ جماعه တော့ခု မေး ချင် တာ က တော့ ဒီ အနာဂတ် မှာ ပေါ့ နော် အမျိုး သမီး တွေ နိုင်ငံ ရေး မှာ ပို့ ပြီးတော့ ဒီ ပါဝင် လာ နိုင် တဲ့ အခြေအနေ အလားအလာ ပေါ့ နော် ဘယ်လို တွေ့ ရ ပါသလဲ ဒီ လူခွင့် ရေး အမျိုး သမီး အခွင့် ရေး တက် ကြွ လှုပ် ရှား သူ တရား အနေ နဲ့ မမျက် နနာ သိ ရဲ့ အမြင် လေး ပေါ့ နော် ဒီ မြန်မာ နိုင်ငံ ရဲ့ အနာဂတ် နိုင်ငံ ရေး မှာ အမျိုး သမီး တွေ ပို့ ပြီး ပါဝင် လာ ဖို့ အတွက် ဘယ်လောက် အား ရ စရာ အခြေအနေ အလားအလာ တွေ တွေ့ ရ ပါပြီလဲ
جماعه တော့ တစ်ခါ တစ်ရက် သေး အဝါ ပေါ့ နော် ဟို ကတော့ جماعه account တက် ကို جماعه မြင် နေ ဟို ဘာလို့ လဲ ဆိုတော့ ဒီ အခု ဆို ရင် ဒီ အမျိုး သမီး တွေ ထဲ မှာ ပဲ ဒီ နိုင်ငံ ရေး ကို ဒါ professional တစ်ခု ကို career life တစ်ခု ကို တွား ခြင်း နဲ့ အမျိုး သမီး တွေ ကို جماعه တို့ တွေ့ ကြ ရ တယ် ပေါ့ နော် ဒီ ရ ဆို လို့ ရှိရင် ဒါ ကောင်း တဲ့ ဒီ လက္ခဏာ ပေါ့ နော် အတူတူ လေး ပဲ جماعه တို့ က တစ် ခု တော့ ရှိ တယ် ဆိုတော့ ဒီ အမျိုး သမီး တွေ က ဒီ နိုင်ငံ ရေး ဟို လုပ် တဲ့ အခါ မှာ ဒီ ကိုယ် တိုင် လောင်း နေနေ တယ် ဖြစ် ဖြစ် ဒါ မှမဟုတ် လို့ ရှိရင် ပါတီ တစ် ခု ခု မှာ ဝင် ပြီးတော့ မှ ဒီ emergency service လုပ်ငန်း တွေ တော့ လကောင်း ပေါ့ နော် ဒီ တောင်း ယူ ရ တဲ့ အခါ မှာ သူတို့ မှာ ဒီ အတိုက် အခိုက် တွေ ရှိ နိုင် တယ် ပေါ့ နော် ဒီ အတိုက် ဆိုက် တို့ ဆိုရဲ့ နေရာ မှာ တော့ အဓိက တော့ ဒီ အခု ဆို လို့ ရှိရင် ဒါ လူမှု ကွန် ရဲ့ ဒီ စာမျက်နှာ တွေ ပေါ် မှာ ဒါ အမျိုး သမီး ကိုယ် တိုင် လောင်း တွေ ကို ဒါ ပုဂ္ဂိုလ် ကြီး ရာ တိုက် ခိုက် တာ ဟာ မျိုး တွေ ဒါ မဟုတ် ဆဲ ဆို တဲ့ comment တွေ ပေါ့ နော် ဒါ မျိုး တွေ ကို جماعه တို့ တွေ့ နေ ရ တယ် နောက် တစ်ခု က ဒီ အမျိုး သမီး ကိုယ် တိုင် လောင်း တွေ ရဲ့ ဒီ V9 တွေ ပေါ့ နော် ဒီ V9 တွေ ဒီ design book တွေ ဒီ ချက်စီးချန်ရတဲ့ဒီ အခြေအနေ မျိုး တွေ နော် ဒါ မဟုတ် လို့ ရှိ ရင် လည်း ပဲ ဒါ ကန့်ကွက် တဲ့ ပေါ့ နော် ဒီ ကန့်ကွက် တဲ့ ဆို တဲ့ ဒါ အခြေအနေ မျိုး တွေ ကို ဒါ ဟိုကျုံ ရ တယ် ပေါ့ နော် ဟို ကျုံ ရ တယ် ဆို တာ ကတော့ သူတို့ က ဒါ အမျိုး သမီး ကိုယ် တိုင် လောင်း မဟုတ် လို့ ဖြစ် တာ မျိုး တော့ ဟုတ် ချင်မှာ ဟုတ် မယ် ဒါ ပေမဲ့ လည်း ပဲ ဒီ လို မျိုး ဒီ တိုက် ခိုက် မှု တွေ ပေါ့ နော် ဒီ အမျိုး သမီး ဖြစ် ခြင်း ကြောင့် ဒီ ခွဲ ခြား ဆက်ဆံ မှု ပေါ့ နော် ဥမာ တက်မတ်တုံတုံ မုံမလင်း ဆို တဲ့ ဟာ မျိုး မင်း က ဘယ်လောက် လုံ နိုင် မှာ မဟုတ် လို့ ဒီ ဟာ ပို ကောင်း လာ မှာ မဟုတ် ဘူး ဆို တဲ့ ဒီ လို မျိုး ဒီ တိုက် ခိုက် မှု တွေ ကို ရှိ လာ တဲ့ အခါ မှာ ဆို ရင် တော့ အထူး တစ်ဖြစ် ကတော့ ကျွန်တော်တို့ က ဒီ ကြံ့ ခံ နိုင် ရ မယ် ပေါ့ နော် အထူး နည်း လို့ ဆို တာ ပဲ သူ့ ရဲ့ ပေါင်း ရင်း ချင်း ပေါ့ နော် အထူး တစ်ဖြစ် ကတော့ ဒီ ပေါင်း ရင်း ချင်း မိ သား စု ရဲ့ ဒီ အားပေး မှု ပေါ့ လေ အားပေး မှု က လည်း ပဲ ဒီ အများကြီး အရေး ကြီး ပါတယ် အမျိုး သမီး တစ်ယောက် က ဒီ ခေါင်း ဆောင် တစ်ယောက် ဖြစ် လာ ဖို့ ဆို တာ ဒါ ချက် ချင်း ဝုန်း ငယ် လို့ဒါကောင်းကောင်းမှုအည်သွေးတွေပြေဝလာတယ်ဆိုတာမျိုးမဟုတ်ပဲနဲ့နှမဆုံးကတော့မိသားစုအတွင်းပံ့ပိုးမှုဒါတတိယအဆင့်အနည်းငယ်ဆိုရင်တော့ဒါပါတီတွင်းပေါ့နော်ပါတီတွင်းမှာဒါအမျိုးသမီးတွေပုံမှန်ဒါပံ့ပိုးမှုတွေနောက်ပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေပေါ့နော်ဒီပညာရဲ့ပိုင်းဆိုင်ရာဒီအည်သွေးဖြစ်မှုအတွက်ကိုဒီရင်းနှီးမြှုပ်နှံတဲ့အခြေအနေမျိုးတွေပေါ့နော်ဒါမျိုးတွေကိုဒါကျွန်တော်တို့ဒီဟိုဟာလှုပ်ဆောင်ပေးဖို့လုပ်တယ်ပါတီတွေအနေနဲ့ကလည်းပဲဒါအမျိုးသမီးတွေကိုအားပေးတဲ့ကိုယ်စားလှယ်လောင်းဒီဒါဝင်ရပြီးတော့မှရှင်းပြတဲ့အခါမှာဒါရဏလုံးတစ်ခုအနေနဲ့ထည့်သွင်းပြီးတော့မှဒါစဉ်းစားပေးတဲ့ပုံစံမျိုးတွေပေါ့နော်ဒါမျိုးတွေကိုလည်းကျွန်တော်တို့ကသုံးဆောင်တင်ပါတယ်ဒီလိုမျိုးဒီကိုရဲ့ဒီတာဝန်ကျင်ရနေပြီးတော့မှဒီလူသမီးတွေကိုဒါပံ့ပိုးပေးမှဒါရှင်တို့အနေနဲ့လည်းဒါတောင်းနေယူလာနိုင်တယ်။ကောင်းကောင်းနေဖြစ်လာနိုင်တယ်။အဲဒီလိုအမျိုးသမီးတွေကဒီပို့တောင်းဝင်ကိုယူပြီးတော့ဒါကောင်းကောင်းမှုပိုင်းဆိုင်ရမှာဒါပါဝင်လာနိုင်မှလည်းပဲကျွန်တော်တို့ဒီနိုင်ငံတစ်ခုလုံးနေမယ်ဆိုလို့ရှင်ဒါပို့ယူပြီးတော့မှဒါကုသက်လာမယ်ပေါ့နော်။ဆက်ဆိုတော့ဒီအကုန်လုံးကတော့ဒါဒီကောင်းဝင်ကြီးအတိုင်းအတိုင်းတစ်ခုလုံးဝင်ပြီးတော့မှဒီထောက်ပံ့ပေးဖို့ပေါ့နော်။ထောက်ပံ့ဖို့အားပေးဖို့တက်တူရဲဆိုတာကိုလည်းပဲဒါဒီဟာတောင်းပြောသင့်တယ်ပေါ့နော်။
ဒီမှာတူတာဆုံးတဲ့ American တခွင်အစီအစဉ်မှာမဲပေးခွင့်မရှိတဲ့ American တွေအကြောင်းနဲ့သူတို့မဲပေးနိုင်ဖို့ငွေချေးလှူဒါန်းကြသူတွေအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ။ဒီတော့ပြန်မှာမဲဆန္ဒပေးပိုင်ခွင့်အတွက်ခက်ဆက်ဆက်မှာတောင်းဆိုတိုက်ပွဲဝင်ခဲ့ကြတာကြောင့်အခုအခါ American ပြည်ထောင်စုမှာလူတိုင်းမဲပေးခွင့်ရှိပါတယ်မျိုးသမီးတွေမဲပေးပိုင်ခွင့်နောက်ဒီအသားရောင်ရှိသူတွေမဲပေးခွင့်အတွက်တိုက်ပွဲဝင်ခဲ့ကြတာပါဒါပေမဲ့လည်းအခုချိန်ချင်းမဲပေးခွင့်ကန့်သက်ခံသူတွေကတော့ဆက်ရှိနေသေးပါရာဇဝတ်မှုကျူးလွန်တာကြောင့်အထောင်ဒဏ်ချမှတ်ခံသူတွေဒါမှမဟုတ်ပေးစရာရှိနေတဲ့ဒဏ်ကြေးဝင်မဆောင်သူတွေဟာအမေရိကန်ရွေးကောက်ပွဲတွေမှာမဲပေးခွင့်မရှိပါဘူးထောင်ဒဏ်ချမှတ်ခံဘူးတဲ့အသက်42နှစ်အရွယ်ဒီဗီယွန်ဟပ်တန်ကအခုလိုပြောပါတယ်
I was charged with conspiracy to traffic cocaine.
မူရစေဝရောင်းဝယ်မှုဆွဲချက်နဲ့ Florida အကျဉ်းထောင်မှာ36လထောင်ချခဲ့ပြီးတဲ့နောက်
ပြန်လွတ်လာပြီးတဲ့အခါမှာကျွန်တော်ဟာမဲပေးလို့မရဘူးဆိုတာသိလိုက်ရပါတယ
်အမတ်စက်တဲ့ဒေသဆိုင်ရာပြည်ထောင်စုအယူခံတရားရုံးကနေဖလော်ရီဒါပြည်နယ်မှာရာဇဝတ်မှုကျူးလွန်သူတွေဒဏ်ရာခွင့်မဆောင်တဲ့သူတွေရဲ့မဲပေးခွင့်နဲ့ပတ်သက်ပြီးတော့ဒီတစ်ပတ်အတွင်းမှာပိတ်ပင်တားဆီးလိုက်တဲ့အမိန့်ထပ်မံချမှတ်တာကြောင့်ဒီဆုံးဖြတ်ချက်ဟာလာမယ့်နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အရေးပါဆုံးပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါပြည်နယ်အတွက်စိတ်လှရှားစရာအခြေအနေတစ်ရပ်ဖြစ်လာပါတယ်ဒီပြည်နယ်ကလူလူစစ်တမ်းတွေရာလက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်သမ္မတလောင်ဂျိုးဘိုင်ဒန်တို့ဟာမဲအရေးအတွက်သူမသားကိုမသားအနေထားမှာရှိနေတာပါအချင်းချခံရဘူးတဲ့အသက်64နှစ်အရွယ်မာရီယာအက်စတာဗက်စ်က
နှစ်လောက်ပေးလာရတာလုံလောက်နေပါပြီ15နှစ်လုံးလုံးကျမရဲ့လုံအားကအငင်းစားစုဆောင်ငွေတွေကပတ်စံဖြတ်ယူနေတာပါဒီလောက်ယူထားပြီးရင်တော့ကျမရဲ့အခွင့်အရေးကိုပြန်ပေးတင်ပါပြီ
ဆွေးစိတ်လို့ခေါ်တဲ့ဟိုဘက်ဒီဘက်မင်းညီညီများရှိနေပြီးနောက်ဆုံးမှသာတစ်ဖက်ဖက်ကမဲလေးတာပြီးတော့အနိုင်ရတော့ဖို့အလားအလာရှိနေတဲ့ဖလော်ရီဒါပြည်နယ်ရဲ့အဆုံးအဖြတ်ဟာသမ္မတထရန့်အဖို့သူနောက်ထပ်၄နှစ်သမ္မတဖြစ်ဖို့အတွက်အရေးပါတဲ့ပြည်နယ်တစ်ခုဖြစ်နေတာပါထောင်နဲ့ချင်းချခံသူတွေအနေနဲ့သူတို့ပြည်ထောင်ချခံပြီးရင်မဲပေးခွင့်ရမယ့်ပြင်ဆင်ချက်ကို2018ခုနှစ်ကဖလော်ရီဒါမှာလူလူဆန္ဒခံယူပွဲကျင်းပပြီးတဲ့နောက်အနိုင်ရတာကြောင့်ပြည်နယ်ဖွဲ့စည်းပုံဥပဒေမှာပြန်လည်ထည့်သွင်းခဲ့ပါတယ်။နှစ်ပေါင်း150ကျော်တည်တန်းရှိတဲ့ဒီမဲပေးခွင့်တားမြစ်ထားတဲ့ဥပဒေဟာဟိုအချိန်တုန်းကဒီ African American တွေမဲပေးခွင့်တားဆီးဖို့ရည်ရွယ်ပြီးတော့ဒီထက်မှရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေမဲပေးခွင့်ကိုပိတ်ပင်ထားတာပါ။ဒါပေမဲ့လည်းRepublican တွေကြီးစိုးတဲ့ပြည်နယ်လွှတ်တော်ကနေထောင်နယ်ကနေပြန်လွတ်လာပြီးမြဲလဲပေးစရာဒဏ်ကြီးငွေကိုမပေးရထားတဲ့လူတွေရဲ့မဲပေးခွင့်ကိုတန့်တက်တဲ့ဥပဒေပြဋ္ဌာန်းခဲ့ပါတယ်ဒီလိုဥပဒေဟာတချို့လူနည်းစုဝင်တွေအပေါ်ရက်ခတ်မှုရှိနေတာပါဟမ်ပတန်က
This is a serious problem that we have here in the United States of America because just
for ပြည်ထနာဟာအမေရိကမှာအတော်လေးကြီးမားတဲ့ပြည်ထနာတစ်ခုပါကျွန်တော်တို့လို African American တော်တော်များများအပေါ်တက်ရောက်မှုရှိနေပါတယ်
အောက်တရားရုံးတရုံးကတော့ဒီဆုံးဖြတ်ချက်ဟာပွင့်စည်းပုံနဲ့မကိုက်ညီဘူး။ဒါဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုထိပါရရောက်တဲ့ဆိုပြီးတော့ပယ်ဖျက်ပေမဲ့အယူခံတရားရုံးက6မဲ4မဲနဲ့ဒီဥပဒေကိုဆက်ပြီးတော့အတည်ပြုစေခဲ့ပါတယ်။ဒီကိစ္စဟာဖလော်ရီဒါပြည်နယ်လူထုနဲ့ဒီလူထုကတင်မြှောက်ထားတဲ့ပြည်နယ်လွှတ်တော်ရဲ့ဆုံးဖြတ်ပေါ်မှာမူတည်ပြီးတော့ပြည်အောင်စုတရားသူကြီးတွေကဒီကိစ္စမှာပါဝင်ပတ်သက်ဖို့မတင်ဘူးဆိုပြီးဒေသတရားရုံးအကြီးအကဲလေးဖြစ်သမ္မတဒေါ်နယ်ထရမ့်ကလိလက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရာမှာအစားထိုးမယ်ဆိုပြီးတော့အဲ့ဒီအချိန်ကနာမည်ထွက်ခဲ့တဲ့ William Pryor ကပြောပါတယ်ဒါပေမဲ့လည်းဒဏ်ကြေးငွေနှစ်နဲ့ချီပေးဆောင်နေရတဲ့သူတွေအဖို့တော့သူတို့ရဲ့ရပိုင်ခွင့်ပိတ်ပင်တားဆီးခံရတာနဲ့ပတ်သက်လို့မကြေမနက်ပြောဆိုနေတာပါဇာဇွေးပြစ်မှုကျူးလွန်သူတွေပေါ်မဲပေးခွင့်ပိတ်ပင်တာဟာဖွဲ့စည်းပုံခြေကံဥပဒေမှာပြဋ္ဌာန်းထားတဲ့သူတို့ရဲ့အခွင့်အရေးကိုပိတ်ပင်တာဖြစ်ပြီးတော့ဒီအခွင့်အရေးပြန်ရအောင်ဆက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့campaign league center အဖွဲ့ကပြောပါရယ်ဒါအပြင်ဘီလီယံနာတစ်ဖြည်းကြီး Michael Bloomberg အဆိုရော John Legend basketball ကစားသမား LeBron James အပြင်အလူရှင်4000ကျော်လောက်က Florida မှာဒဏ်ကြေးငွေမဆောင်နိုင်သူတွေမဲပေးခွင့်ရအောင်ဒေါ်လာတန်း30မှတ်တီလှူဒန်းခဲ့ပြီးတော့သူတို့ရဲ့ဒဏ်ကြေးငွေကိုပေးဆောင်စေခဲ့ပါတယ်တချို့ရာဇဝတ်မှုကျူးလွန်သူတွေဟာဒေါ်လာ100နဲ့ချီဒဏ်ကြေးငွေပေးဖို့ရှိနေပြီးတော့တချို့တွေကဒီငွေကိုပေးဖို့လုံးဝမတတ်နိုင်ကြပါဘူးဒဏ်ကြေးမဆောင်ရင်မဲပေးရဆိုတဲ့ဥပဒေဟာလူပေါင်း9သိန်းခွဲလောက်အပေါ်တက်ရောက်မှုရှိနေပြီးအဲ့ဒီသူတွေဟာလူမဲနဲ့လက်တင်ဘာသာစကားပြောဆိုသူတွေပါနယူးယောက်မြို့တော်ဝန်ဟောင်းလည်းဖြစ်ဒီမိုကရက်သမ္မတလောင်းလည်းဖြစ်ခဲ့ဘူးတဲ့မစ္စတာဘလူးဘတ်ကမဲပေးခွင့်ဟာဒီမိုကရေစီရဲ့အခြေခံအုတ်မြစ်ဖြစ်ပြီးတော့ဘလို့အမေရိကန်တွေရဲ့အခွင့်အရေးကမှမယုတ်သိမ့်သင့်ဘူးဆိုပြီးတော့ပြောပါတယ်ဒါပေမဲ့လည်းဒီလိုတိုးလာတဲ့မဲတွေဟာဒီမိုကရက်တွေရဲ့မဲဖြစ်လာမှကို Republican တွေကစိုးရိမ်နေတာပါHampton ကအခုလိုပြောရတယ
် The state of Florida especially the governor they realize how powerful
Florida ပြည်နယ်မှာအထူးသဖြင့်ပြည်နယ်အုပ်ချုပ်ရေးမှုကဒီမဲပေးခွင့်ဟာဘလောက်အရေးပါတယ်ဆိုတာကိုသူတို့သိကြပါတယ် Democrat တွေအားလုံးဟာသူ့လို Republican တယောက်ကိုဆန့်ကျင်ပြီးမဲပေးလိမ့်မယ်ဆိုတာကို Democrat တယောက်အနေနဲ့ကြည့်ရင်မြင်နိုင်ပါတယ
်2018ခုနှစ်တုန်းကလူလူဆန္ဒခံယူပွဲကြောင့် Florida ပြည်နယ်မှာအကျဉ်းချခဲ့ဘူးတဲ့လူတသန်းခွဲလောက်မဲပြန်ပေးခွင့်ရခဲ့တာပါဒါပေမဲ့ Republican နဲ့ကြီးစိုးတဲ့ Florida ပြည်နယ်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုဖျက်သိမ်းတဲ့အပေါ်ဒေသဆိုင်ရာတရားရုံးကဆိုင်းငံ့ခဲ့ပါတယ်။ဒါပေမဲ့အယူခံတရားရုံးနဲ့အတူတရားရုံးချုပ်ကဝါပြည်နယ်လွှတ်တော်ဘက်ကယက်တီဆုံးဖြတ်ခဲ့တာကြောင့်အခုအခါမှာဒဏ်ကြေးငွေပေးဖို့ကြံနေသေးသူတွေမဲမပေးနိုင်ဖြစ်နေတာပါခင်ဗျာ။ COVID-19 ကရောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသည့်အတွက်အဲ့လိုသွားတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါ။တာမန်ကိုကံအားကောင်းတဲ့သူတွေတောင်မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ့်အိမ်မှာပဲနေထိုင်အလုပ်လုပ်ကိုင်နေကြတာမှာတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါနဲ့လေအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအင်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်။ဆေးရုံသွားမှာကိုဆိုရင်လည်းလူနာတူဦးဖြစ်သူဝီလျံမယ်ရီက
With the COVID-19 I didn't want to be involved with that.
ဒီကိုဗစ်ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေခြင်းမဟုတ်အခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ်။Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တစ်ဝိုက်မှာအခုလိုအိမ်နံရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါ။ဆေးရုံသုံးပစ္စည်းတွေ၊သူနာပြုတွေ၊ဓာတ်ခွဲခံကိရိယာတွေ၊ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ်။အခုအခါမှာတော့ကျန်းမာရေးအာမခံတွေကလည်းအိမ်နံရာရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကျကျပြည့်ပြန့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါတယ်ခင်ဗျ။
အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အခုဆက်ခံရသူကမ္ဘာမှာ36တန်းကျော်နေပါပြီ။ကာကွယ်ဆေးကိုလူတိုင်းညှိနှိုင်းနေကြပေမဲ့အခုထိမထုတ်နိုင်သေးပါဘူး။ဒီလိုကြားနေရတာဟာစိတ်ချရတဲ့ကာကွယ်ဆေးရဖို့အတွက်အဆက်ဆက်လှုပ်ဆောင်နေရတာကြောင့်လို့အနုစီဝပေးတာပညာရှင်မတ်ခင်စာဝင်းပြေကပြောပါရယ်။
ကျထောက်တော့အစအစင်စင်ကသွားရတယ်အခုချိန်ကြီးဒီ COVID ထွက်ပြီး vaccine ထုတ်တာဒါအမြန်ဆုံးကြီးနဲ့သူတို့လုပ်နေကြတာပါစားတာဘယ်အစားလဲဆိုလို့ရှိရင်ဒီ laboratory discovery phase ဆိုတာရှိတယ်ယောဂတစ်ခုရှိပြီဆိုလို့ရှိရင်အဲယောဂတစ်ခုကိုကုသမဲ့ဆေးကာကွယ်မဲ့ဆေးဆိုတဲ့ဥစ္စာကိုဘယ်လိုပုံစံမျိုးကာကွယ်မှာလဲဆိုဘယ်လိုမျိုး target လုပ်မှာလဲဆိုတဲ့ဟာရှိတယ်ပေါ့နော်အဲ့ဒီဟာကိုသူက lab ထဲမှာဆန်းလာတယ် lab ထဲမှာဆန်းတဲ့ခါကျရင်ဒါအနုစီဝဗေဒပညာရှင်တွေပါမယ်ဒါကာကွယ်ဆေးဆိုတဲ့ခါကျကိုခန္ဓာကိုယ်ရဲ့ခုခံအားကိုလည်းတိုင်းတာရတဲ့အတွက်ကြောင့်မလို့အဲခုခံအားဆိုင်ရာပညာရှင်ပေါ့ immunologist ဆိုတာပါမယ်နောက် molecular biologistဆောင်းအတွင်းထဲမှာဆေးတစ်ခုကဝင်သွားပြီးတဲ့ခါကျရင်ဘယ်လိုမျိုးဆောင်းတွေပေါ်မှာတရားမှုရှိရဆိုတဲ့ဥစ္စာကိုဒါ cell biologist molecular biologist ဒါသူတို့သိပ္ပံပညာရှင်အမျိုးဆုံးငါသူတို့ lab တွေမှာသူပေါင်းပါဝင်ပြီးတော့သူတို့ဒီဟာကိုဖော်ထုတ်တယ
်ဒီဓာတ်ခွဲကမှစမ်းတက်တဲ့အဆင့်မှာစနစ်နှမျိုးနဲ့စမ်းတက်တာပါ
အဲ့ဒီမှာဓာတ်တော်မဲ့စနစ်ဆိုတာပေါ့နော်ဓာတ်တော်မဲ့စနစ်ဆိုတာ lab ထဲမှာ cell တွေမွေးမယ်မွေးပြီးရင်အဲ cell တွေပေါ်မှာသူတို့ဆေးတွေပေးချမယ်ပေါ့နော်ဘယ်လိုမျိုးဒီ cell တွေပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိတယ်။နောက် dose ကဘယ်လောက်ရှိသလဲ။တရက်တန်ပြီးလို့24နာရီတန်ပြီး48နာရီတန်ပြီးအဲ့လောက်အတွင်းမှာဘယ်လောက်ပြောင်းလဲမှုရှိသွားသလဲဆိုတဲ့ဟာတွေ။ဒါတွေကို cell ထဲမှာသူတို့ကတတဝါမဲ့စနစ်နဲ့စမ်းသပ်တယ်ပြီးတော့အဲ့တတဝါစနစ်ဆိုတာကပေါ့နော်များသောဖြင့်ကြောက်ကိုအသုံးပြုတဲ့အခုဆိုဒီ COVID တော့ဆိုလို့ရှိရင်သူတို့မြောက်တွေအသုံးပြုတဲ့ဆိုတာလည်းတွေ့ခဲ့ရတယ်ပေါ့နော်။ဒီမှာ discovery ရပြီသိကြပြီဆိုလို့ရှိရင်အဲ့ဒီ state ကိုဘယ်လိုယူသွားရလဲဆို clinical trial ဆိုတဲ့ဟာမှာလူတွေကိုအသုံးပြုပြီးစမ်းတဲ့ဟာပေါ့
ဆိုတော့အစစ်အစလုပ်နေရတာအတွက်ကြာတာပေါ့နော
်ဟုတ်ကဲ့ပါအစစ်အစလုပ်နေရတာအတွက်ကြာတာပါပြီးရင်ဆရာဝန်တွေစီရောက်သွားပြီဆိုလို့ရှိရင်လည်း phase က clinical trial 1 2 3သုံးခုရှိတယ်သုံးခုရှိပြီးသွားရင်သူအဲ့ဒီဒီအစစ်အစမှာဘယ်လောက်အစိရှိသလဲနောက်ပြီးဘယ်လောက် safe ဖြစ်သလဲဒါတွေကိုသူတို့ကမျိုးစုံစမ်းပြီးတဲ့အခါကျတော့မှဟို FDA approve လုပ်ဖို့အတွက်
ဆိုတော့ဒီဆေးထုတ်တဲ့နေရာမှာပထမဆုံးဒီ vaccine ပေါ့နော်ကာဝယ်ဆေးဘယ်လိုအလုပ်လုပ်တယ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ပါ bacteria ဖြစ်မယ် virus ဖြစ်မယ်ဘယ်လိုဟာမျိုးပဲဖြစ်ဖြစ်ဒီယောဂဖြစ်စေတဲ့ဓာတ်ကိုခန္ဓာကိုယ်ရောက်သွားပြီဆိုဒါကို pathogen လို့ခေါ်တယ်အပြင်ကနေ foreign body pathogen ပေါ့နော်ဒီ pathogen ကသူ့အပေါ်မှာ antigen ဆိုတဲ့ဟာရှိတယ်သွေးထဲမှာစီးဆင်းနေတဲ့ဒီ antibody ဆိုတဲ့ဟာတွေရှိတယ်။သူကဒီခန္ဓာကိုယ်ထဲမှာသူအများအားသွားနေတဲ့ဟာအဲ့ antibody ကနေပြီးတော့ဒီ pathogen ပေါ်မှာပြနေတဲ့အဲ့ antigen ကိုသူကသွားပြီးတော့ကတ်တယ်။ကတ်သွားပြီးတဲ့ခါကျရင်သူကနေပြီးကျန်တဲ့ immune system ကိုသူက alert လုပ်တယ်။သူကအာဒါအပြင်ကဝင်နေပြီငါတို့တိုက်ရအောင်မယ်ဆိုပြီးတော့ alert လုပ်တယ်ဆိုတော့သတိပေးတယ်နော်။သတိပေးတဲ့ခါကျရင်ကျန်တဲ့အဲ့ဒီခန္ဓာကိုယ်မှာရှိတဲ့ immune system ကထကြတော့မှသူကactivate ဖြစ်တယ်ဆိုတော့ဒီပထမဦးဆုံးသွားနေတဲ့ antibody တွေကနေပြီးတော့ငါတို့ဒီမှာအပြင်မှာရောက်နေပြီအကောင်အပြင်မှာဝင်နေပြီဆိုပြီးတော့သူကဒီပြောလိုက်တဲ့အချိန်ကြတော့မှနောက်ကနေပြီးစစ်ကူပို့တယ်။ဒါကလည်းသိထုတ်တဲ့အခါမှာသူကဒီ antibody response ထွက်ဖို့ဟာကိုသူကအရင် induce လုပ်ပေးတယ်ဆိုတာအရင်သူသင်ခန်းစာပေးလိုက်တယ်လို့မျိုးပေါ့နော်။ရောဂါမဖြစ်စေတဲ့ pathogen တစ်ခုကိုခန္ဓာကိုယ်ထဲကိုထည့်တယ်ထည့်တဲ့အခါကျရင်ဒီ antibody ပထမဆုံးသွားနေတဲ့ကောင်တွေကင်းလှည့်နေတဲ့ကောင်တွေကနေပဲတွေးလိုက်တယ်တွေးလိုက်ပြီးရင်တော့ဒီကောင်တွေကိုကျန်တဲ့အာစစ်ကူတွေကိုလုတ်ဖေးဖို့သူတင်းပို့ပြီးပါတယ်ဆိုအစစ်ကူမှာသူကမှတ်တမ်းလေးတွေရှိတယ်သူကအော်ဒါဆိုလို့ရှိရင်ဒီကောင်ဝင်ဘူးသားလို့ဆိုရင်နောက်တစ်ချိန်ဝင်တဲ့အခါကျရင်သူကဒီခလဲရဂျာပီရီယာစောင်းစရာမလိုဘူးပေါ့နော်အခုတော်တော်များများဖြစ်နေကြတဲ့ဟာဒီခလဲဒီနောက်စစ်ကူမထွက်လာခင်ဂျာပီရီယာမှာလူကမခံနိုင်တာလည်းဖြစ်နေတယ်တကယ်စစ်ကူလည်းလာတဲ့အချိန်ကျတော့လူက cytokine storm ဖြစ်တယ်ဆိုတဲ့ဟာတကယ်စစ်ကူလာတဲ့အချိန်ကျတော့သူကသေချာတိကျတဲ့ပသိုဂျင်ကိုပဲဒါရိုက် target လုပ်ပေးတဲ့ဟာမဟုတ်တော့ဘဲနဲ့တစ်ခုလုံးပြာသွားတဲ့ဟာလိုမျိုးအဲ့လိုမျိုးဖြစ်တဲ့ဟာပေါ့နော်အခုသူတို့ကကာကွယ်ဆေးထုတ်တယ်ဆိုတာဒီကောင်နဲ့ပသိုဂျင်ကိုပဲဒီ covid ကိုပဲသူကတည့်တဲ့သွားပြီးတော့ target လုပ်မယ်ပြီးတော့ခြေဖြတ်ပေးမယ်အဲ့ဒီဟာကိုသူတို့ကလုပ်ကြတာရှင်ဟုတ်
ဒီလိုပုံစံနဲ့ကာဝဆေးကိုထုတ်တော့မယ်ဆိုလို့ရှိရင်ဟိုဘာဆင်တမဆန်ရှိပဲဆိုတော့ပြောပြပေးပါ
စုစုပေါင်းဆိုရင်တော့အဆင့်50ပေါ့ဟို50ဆိုတာသူကပထမဦးဆုံးဆိုလို့ရှိရင်ဒီ pre clinical ဆိုတဲ့ဟာရှိတယ်ဒါကတော့ lab ထဲမှာသူတို့လုပ်တဲ့ဟာဒီ virus stomach bacteria ကိုသူတို့ကခြေဖြတ်မယ်ဆိုလို့ရှိရင်ဒီကောင်ကိုဘယ်လိုမျိုးခြေဖြတ်တာဘယ်လိုမျိုး mechanism ဆိုတဲ့ဟာရှိအဆေးတစ်ခုရဲ့အလုပ်လုပ်ပုံပေါ့နော်အခုဒီခုနက vaccine ဆိုလို့ရှိရင်လည်းဒီကောင်ကို target လုပ်မယ်ဆိုဘယ်လို target လုပ်ဒီအခုတွေ့သွားတဲ့ဒီ antigen ကိုသူတို့ကခန္ဓာကိုယ်ထဲကိုဘယ်လိုမျိုး introduce လုပ်မယ်ဒီ DNA အနေနဲ့ introduce လုပ်တာရှိရ RNA အနေနဲ့ introduce လုပ်တာရှိရအခုဒီ Moderna တို့ Pfizer တို့ဆိုရင် mRNA ကိုအသုံးပြုပြီးတော့သူကထုတ်မဲ့ vaccine ကကွယ်ဆေးပေါ့နော်ဒါဆိုဒါဘယ်လိုမျိုးနည်းပညာနဲ့ထုတ်မှလဲဆိုတဲ့ဟာအလုံးလုံးပုံစံကိုသူတို့ရှာရတယ်ဒါဒီအလုံးလုံးပုံလုံးနည်းပုံစံသိကြတယ်ဖြစ်နိုင်တယ် safe လည်းဖြစ်တယ်အနေနဲ့လည်းကင်းနိုင်တယ်ဆိုတဲ့အခါကျရင်သူက now phase တစ်ခုဒါအဲ့ခါကျရင်သူက phase 1ဖေးစောမှာကြရင်လူမာဆိုလို့ရှိရင်တော့တကယ်တမ်းပြတဲ့ခါကျရင်အဆင်ပြေသလားဆိုတဲ့ဟာကိုသူတို့ကစမ်းတယ်။ဒါကလူရဲ့ခန္ဓာကိုယ်အလေးချိန်ပုံမှန်ပြီးပြီးတော့ dose ဘယ်လောက်ပေးမလဲဆိုတဲ့အရာတွေကိုကြောက်ဒါ phase 1နဲ့ phase 2အတူဆုံးဖြတ်ရတယ်။ဆုံးဖြတ်ပြီးတော့ရခါကျရင် phase 3ကိုရောက်သွားအခုဒီတော်တော်များများလုံးနေတဲ့ဟာတွေဆိုလို့ရှိရင် phase 2နဲ့ phase 3ကိုပေါင်းပြီးလောက်တာပဲဖြစ်မစေတော့ phase 1နဲ့ phase 2ကိုပေါင်းပြီးလောက်တာပဲဖြစ်မစေအချိန်ညာကိုသူတို့လုပ်နေကြတာရှိတယ်။phase 1မှာသူက15ရောက်ကနေအရောက်30ဆိုရင် phase 2မှာသူကရခဲ့တယ် phase 3ကျရင်တော့ထောင်ကနေအနည်းဆုံးလောက်ကြတယ် phase 3မှာကျရင်သူကဒီကာဝယ်ဆေးကဘယ်လောက်ထိအကျိုးသက်ရောက်မှုရှိသလဲအကျိုးသက်ရောက်မှုကဥမာနှစ်လပဲရှိသလားဒါဆိုလို့ရှိရင်နှစ်လပြီးရင်နောက်တစ်ချိန်ထပ်ထိုးရမှာဒီနှစ်လနောက်တစ်ချိန်ထပ်ထိုးပြီးတော့နောက်ဘယ်လောက်ကြာကြာအထိသူကဒီအကျိုးသက်ရောက်မှုကရှိမလဲနောက်ရောဂါခံရှိတဲ့လူတွေဆိုလို့ရှိရင်ရောတခြားဆေးတွေနဲ့ cross reaction ရှိသလားဒါတွေကိုသူတို့က phase 3မှာသိချာစမ်းသပ်ရတယ်ပေါ့နော်
phase 3စမ်းသပ်ပြီးလို့ရှိရင်တော့တော်တော်လေးကိုအဆင်ပြေတဲ့အဆင်ရောက်နေပြီပေါ့နော
်ဟုတ်ကဲ့ဟုတ် phase 3ကိုစမ်းသပ်ပြီးတော့အောင်မြင်မယ်ဆိုလို့ရှိရင်ဒီဆေးသည်အကျိုးသက်ရဲ့ NA လဲကင်းနေဆိုတဲ့ဟာကိုပြောပါတယ် phase 4ဆိုတဲ့ဟာကြီးညာထားခြင်းမဟုတ်ပဲနဲ့လုပ်တဲ့ study အတိအရ phase 3ပြီးရင် approval ပေးလိုက်ပြီ phase 4မှာကျတော့သူကတကဘာလုံးကိုဖျက်လိုက်ပြီးတော့အခါကျရင်သူ့ရဲ့ long term effect ဆိုတာဒီဆေးကိုထိုးပြီးတော့တစ်နှစ်ကြာရင်ဘာဖြစ်လဲနှစ်နှစ်ကြာရင်ဘာဖြစ်လဲသူကသူဆက်ပြီးတော့ရေရှည်လုပ်သွားတဲ့ဟာကိုပြောတာပါရှင
်မခင်စားဝင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီတဲ့င်းပတ်တဲ့တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ကြရစေ။နောက်တစ်ပတ်မှာတင်ပြဆုံးကြအောင်နော်။မင်္ဂလာပါရှင်။မြန်မာနိုင်ငံမှာလူရင်မာလာရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ဒီသူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအဖတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်နေသေးတဲ့အချိန် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်နေသေးတဲ့အချိန်နဲ့တပြိုင်တည်းတင်ဆက်နိုင်ပါတယ်။ Video ကနေလည်းအသက်ရှင်ချုပ်နေသေးသွားမှာဖြစ်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ထောက်လန်းဆောင်ကြည့်မှုဤပညာတွေအချိန်အဟုန်နဲ့တိုးလာနေချိန်မှာဒါဝလူအခွင့်ရေးချိုးဖောက်ရမှာတလွဲအသုံးချလာနိုင်ကြလေညလာပါတယ်။ဒါကြောင့်အမေရိကန်ကုမ္ပဏီတွေထောက်တဲ့ဤပညာပစ္စည်းနဲ့ဝန်ဆောင်မှုတွေကိုသုံးပြီးနိုင်ငံသားအစိုးရတွေကလူအခွင့်ရေးချိုးဖောက်မှုနဲ့ဖိနှိပ်မှုတွေကျူးလွန်တာမျိုးမဖြစ်အောင် ဘလို့တားဆီးရမလဲဆိုတဲ့လမ်းညွှန်ချက်ကိုအမေရိကန်နိုင်ငံသားရေးဌာနထုတ်ပြန်ထားတယ်လို့ဒီမိုကရေစီလူ့အခွင့်အရေးနဲ့အလုတ်သမားရေးဟာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့ဘတ်စဘီကပြောပါတယ်ရည်ရွယ်သည်ဖြစ်စေမရည်ရွယ်ပဲဖြစ်စေထောက်လိုက်တဲ့စောင့်ကြည့်ဤပညာပစ္စည်းနဲ့ဝန်ဆောင်မှုတွေဟာတိုင်းပြည်တစ်ခုရဲ့စီးပွားရေးကာကွယ်ရေးလူ့အဖွဲ့အစည်းကောင်းကျိုးအတွက်အပြုသဘောဆောင်တဲ့အလားအလာရှိပါတယ်။ဥပမာရွေးကောက်ပွဲတွေမှာဝင်ရောက်ဆွတ်ဖက်မှုကိုကာကွယ်ဖို့အသုံးပြုတာမျိုးဖြစ်ပါတယ်။ဒါပေမဲ့များသောအားဖြင့်တော့နိုင်ငံသားအစိုးရတွေဟာစောင့်ကြည့်ဤပညာနဲ့ပစ္စည်းတွေကိုတလွဲအသုံးချပြီးသဘောထားကွဲသူတွေလူ့အခွင့်အရေးလှုပ်ရှားသူတွေနဲ့လူနည်းစုတွေကိုချင်းချောက်ထိန်းချုပ်ဖို့သတင်းပေးတွေလွတ်လပ်စွာထုတ်ဖော်သူတွေနိုင်ငံရေးပြိုင်ဘက်တွေသတင်းတောင်းနဲ့ရှေ့နေတွေကိုလည်းကြောက်ရွံ့သွားအောင်နှောက်ယှက်တားဆီးဖို့နဲ့သူတို့ကိုယ်ရေးကိုယ်တာကိုတရားလက်လွတ်ဆွတ်ဖက်တာမျိုးတွေသာလုပ်နေပါတယ်။တချို့ဖြစ်ရမှာတော့နိုင်ငံသားအစိုးရတွေဟာသူ့ပြည်သူတရားလုံးကိုအာဏာရှင်ဆန်စွာတရားဥပဒေနဲ့မကိုက်ညီတဲ့ထောက်နှမ်းစောင့်ကြည့်ဖို့အတွက်ဤပညာပစ္စည်းနဲ့ဝန်ဆောင်မှုတွေကိုတလွဲအသုံးချနေပါတယ်။တရုတ်နိုင်ငံဟာအင်တာနက်ကိုအလွန်အမင်းထိန်းချုပ်ရေးမှာစောင့်ကြည့်ဤပညာကိုကျယ်ပြန့်စွာသုံးရင်းနိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေကိုချိုးဖောက်နေပါတယ်လို့ဘတ်စဘီကပြောပါတယ်။ရှင်ကျန်းပြည်နယ်မှာဆိုရင်အစင့်ညဤပညာသုံးစောင့်ကြည့်ရေးကင်မရာတွေနေရာတကာမှာချထားပြီးဝီဂါလူမျိုးစုကိုဖိနှိပ်တဲ့လှုပ်ဆောင်မှုတွေကိုအကောင့်ထဲဖော်နေတာပါ။တခြားအစိုးရတွေဖြစ်တဲ့အီရန်၊ဗင်နီဇွဲလားတို့ဟာလည်းသူတို့ပြည်သူတွေအပေါ်အလားတူဤပညာမျိုးသုံးပြီးဖိနှိပ်နေပါတယ်။2019ခုနှစ် Wall Street Journal ရဲ့စုံစမ်းဖော်ထုတ်မှုအရ Algeria, Uganda နဲ့ Zambia နိုင်ငံတွေမှာလည်းအလားတူဖြစ်နေတာပါ။သူတို့ရဲ့ဤပညာပစ္စည်းတလွဲအသုံးချခံနေရတာကိုကာကွယ်ဖို့လမ်းညွှန်ချက်တွေကိုလိုက်နာလှုပ်ဆောင်ရေးဟာ American လုပ်ငန်းရှင်အတွက်အခုအချိန်လောက်ဘယ်တော့မှအရေးမကြီးခဲ့ပါဘူး။လူ့အခွင့်အရေးဖော်ဆောင်ရမှာကျွန်တော်တို့ရဲ့ချိတ်ကပ်မှုတွေပြည့်စုံလာအောင်ဆက်လုပ်သွားရမှာပါလို့ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီး Scott Busby ပြောဆိုပြီးအဲ့ဒီအထက်မှာတရားဥပဒေစိုးမိုးရေးကိုလေးစားဖို့ကိုယ်ပိုင်လွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ခွင့်တွေမှာတရားဥပဒေနဲ့တစ်ဖက်သက်ဆွတ်ဖက်ခံရတာမျိုးကနေအကာအကွယ်ပေးဖို့လည်းပါဝင်ပါတယ်ဒီလိုခိုင်မာတဲ့ American စံတန်ဖိုးတွေအကောင့်အထက်ပေါ်လာစေဖို့ American လုပ်ငန်းရှင်တွေကလည်းလမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်ကြမယ်လို့ကျွန်တော်တို့ပြောလည်နေပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည့်ပါပြီ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ဥရောပမှာ COVID-19 ကူးစက်မှုတိတ်များတဲ့ဒေတာတစ်ခုဖြစ်တဲ့ Spain နိုင်ငံ Madrid မြို့တော်မှာဒီရောဂါမပြန့်ပွားအောင်ချထားတဲ့တားမြစ်ချက်တွေကိုဒေတာဆိုင်ရာတရားရုံးကဖယ်ရှားကြည့်ခဲ့တဲ့နောက်မှာ Spain အစိုးရက Madrid မြို့တော်အတွက်တောက်ကြနေမှာအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒေတာရင်းခရီးသွားလာခွင့်တားမြစ်ဖို့အတွက်ထောက်ပြန်ချက်တွေကိုဒေတာဆိုင်ရာအရာရှိတွေကမလိုက်နာကြတဲ့အတွက်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်အစိုးရကကက်ဘိနက်အထူးအစည်းအဝေးခေါ်ယူပြီးအခုလိုအရေးပေါ်အခြေအနေကြေညာလိုက်တာပါဒီလိုကြေညာလိုက်တဲ့အတွက်ဝန်ကြီးချုပ်ဆန်ချက်စ်အနေနဲ့မြို့တော်မက်ဒရစ်အတွက်ကန့်သတ်မှုအသစ်တွေကိုချမှတ်ဖို့အာဏာပိုရလာပြီဖြစ်ပြီးမြို့တော်အာဏာပိုင်တွေဘက်ကလည်းဒေသဆိုင်ရာတရားရုံးအမိန့်ထွက်လာပြီးနောက်ပိုင်းဖိလိရှုခဲ့ကြတဲ့ရောဂါကာကွယ်ဆိုင်ရာတန့်တတ်မှုတွေကိုပြန်ပြီးလှုံ့ဆော်လာတော့မှဖြစ်ပါတယ်နာဂွန်နိုကာရဘတ်ဒေသနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားတရင်နှစ်ပတ်နီးပွားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရက်သားတည်ဆုံမှုတွေများလာနေချိန်မှာပဲဒီဒေသတွင်အဖြစ်ခတ်တွေချက်ချင်းရက်ဆဲဖို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေးကပိုင်ကြားလိုက်ပါတယ်ဒီတိုက်ပွဲတွေအဆုံးသတ်ဖို့အတွက်ရုရှားစစ်အုပ်ကဂျာဝင်ဆောင်ရွက်ပေးမဲ့ဆွေးနွေးပွဲတွေမှာအာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်ဖက်စလုံးကပါဝင်ဖို့သဘောတူခဲ့ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောကြားချက်ထွက်လာပြီးနိုင်ငံတွင်မှာပဲမီရှယ်ဘက်ရှလေးရဲ့ပိုင်ကြားချက်ထွက်ပေါ်လာတာဖြစ်ပါတယ်မြန်မာနိုင်ငံမှာတောက်ကြံလေးက COVID-19 ရောဂါကူးစက်ခံရသူနောက်ထပ် 1,400 ကျော်တွေ့ရပါတယ်။နိုင်စင်တက်ခွဲဆန့်တက်မှုကိုအရင်ကထက်3000တိုးပြီး 15,000 ကျော်ဆန့်တက်နိုင်ခဲ့ရကနေအခုလိုတွေ့ရှိခဲ့တာပါ။အခုဆိုမြန်မာနိုင်ငံမှာအကူးစက်ခံရသူက 2,400 နီးပါးရှိနေပြီဖြစ်တယ်လို့သိဆုံးရသူကလည်း566ဦးထိရှိလာနေပါပြီ။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒါနာအိုချွန်းပေါ်ကမာရာဝီမြို့မှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအသွာအလာပိတ်ပင်တဲ့အမြင့်ကိုသမ္မတရိုဒရီဂိုဒူတာရီကထုတ်ပြန်လိုက်တဲ့အတွက်မွတ်စလင်တပေါင်းတွင်နဲ့ပြည်ပကရီဖြစ်ပွားနေတဲ့နေနေတဲ့မှာလုံခြုံရေးပုံမတင်းကျပ်သွားခဲ့ပါတယ်။မာရာဝီမြို့နဲ့လာနာအိုဒယ်ဆာပြည်နယ်ဝန်းကျင်ဒေသတွေကိုစက်တင်ဘာ28ရက်နေ့ကစပြီးအောက်တိုဘာလကုန်အထိကွာရန်တိန်းချအသွာအလာကန့်သတ်ထားတာဖြစ်ပါတယ်။စနေနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ သောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ VOA ကိုနားဆင်နေပေးကျေးဇူးတင်ပါတယ်ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.